Welcome to the Voice of America in Burmese.
မင်္ဂလာပြေဝမနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်တန်ရဲ့2022ခုနှစ်မေလ21ရက်စနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ24 40 51နဲ့လိုင်းလမ်းမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူဓာတ်ရိုက်ပူးတွဲထုတ်လွှင့်ပေးနေပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါ။ဒီကနေ့စနေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။ဒီကနေ့မနက်ခင်းထုတ်လွှင့်မဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကတော့မြန်မာနိုင်ငံစားနပ်ရိက္ခာပူလုံရေးပြဿနာလုံခြုံရေးကောင်စီမှတာအမတ်ကြီးဦးကျော်မိုးထွန်းတင်ပြခဲ့ပါတယ်။တမရဂျိုးပိုင်တင်အာရှနိုင်ငံတွေကိုရောက်ရှိနေချိန်မှာတောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံကစီးရေးလေ့ကျင့်ပါတယ်။တိရီလင်္ကာနိုင်ငံမှာလောင်စာဆီပြက်လက်မှုကြောင့်ကျောင်းတွေပိတ်ဖို့အမိန့်ထုတ်လိုက်ပါတယ်။အဲဒီနောက်သတင်းပေးပို့ချက်တွေစူးစီးတင်ပြချက်တွေနဲ့သတင်းဆောင်ပါတွေကိုတဆက်တည်းပြောပြပေးမှာဖြစ်ပါတယ်။အဲ့ဒီအထဲကကြားရမှာတကူကတော့
စိတ်ကမတနိုင်ငံလုံးကြတော့ရင်ခံကြီးခုချင်းအောင်ဒီတဲ့ရှင်နေချက်ပေါ်တော့နမနေကြတော့အကြံကြားပြေဆုံးကြရှင်နေကြအဖြေရှားကြယုံကြည်မှုတွေဒီ၆ကြားပေါ့အဲ့လိုပေါ့နော်နံပါတ်၃ကနောက်ဆုံးတော့တကယ်ဒီထောင်
စစ်ကောင်စီခေါင်းဆောင်ရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမှာတက်ရောက်နေတဲ့ RCSSSSA ရှမ်းတောင်ပိုင်းအဖွဲ့တက်ရောက်နေတာနဲ့ပတ်သက်ပြီးသတင်းပေးပို့ချက်မှာအပြည့်အစုံကြားရမှာပါအဲ့ဒီနောက်အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့အမျိုးသမီးကဏ္ဍတုတ္တဆုံလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာတို့ကိုလည်းနားဆင်ကြည့်ရှုကြရမှာဖြစ်ပါတယ်။ကဲအခုတော့ဒီကနေ့နောက်ဆုံးရထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ကပြောပြပေးပါခင်ဗျာ
။ယူကရိန်းအရှေ့ပိုင်းမှာတိုက်ခိုက်မှုတွေအရှိန်မြင့်နေတဲ့ရုရှားတပ်တွေကရော့ကက်လောင်ချာတွေလေယာဉ်တွေကိုပါတုံးပြီးဒုံးစမြက်နဲ့လူဟန်စတေတာတွေကလူနေရပ်ကွက်တွေကိုပစ်ခတ်တိုက်ခိုက်နေတဲ့အတွက်အိမ်မီးလောင်လာတွေအရက်သားတေဆုံးမှုတွေတိုးလာနေတယ်လို့ယူကရိန်းအရက်ဖက်နဲ့စစ်ဖက်အရာရှိတွေကပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတော့လူဟန်စ်နဲ့ဒုံးစက်တီရှိရာဒုံးဘတ်စ်ဒေသရဲ့အခြေအနေဟာငရဲပြည်လိုဖြစ်နေပြီးဒေသတစ်ခုလုံးလုံးဝပျက်စီးသွားပြီလို့ပြောပါတယ်။မြို့တော်ကီယက်ကိုသိမ်းယူဖို့အတွက်မအောင်မမြင်ဖြစ်ခဲ့တဲ့နောက်ရုရှားသမ္မတဗလာဒီမီယာပူတင်ကအခုအချိန်မှာဒုံးဘတ်စ်ဒေသကိုဥတီတိုက်ခိုက်လာနေတာပါဒီစစ်ပွဲအတွင်းရုရှားတွေအပြင်းအထန်ထိုးစစ်ဆင်ခဲ့ရတဲ့တောင်ပိုင်းကမာရီပိုမြို့မှာအဇော့စတရတမ်နီဆိုင်ကိုခြေကိုယူပြီးတိုက်နေတဲ့ယူကရိန်းတပ်သားတွေတဲ့ဒဏ်ရာရနေတဲ့နောက်ဆုံးကျန်တဲ့တပ်သားတွေကိုကယ်ထုတ်နိုင်ခဲ့တယ်လို့သူတို့ရဲ့တပ်မှုကပြောပါတယ်ဘယ်နှယောက်လဲဆိုတော့ကိုတော့မပြောပါဘူးယူကရိန်းသမ္မတကတော့ဒီတမ်နီဆိုင်ထဲမှာပိတ်မိနေတဲ့အရသာအားလုံးကိုကယ်ထုတ်နိုင်ပြီလို့ပြောပါတယ
်ဖြစ်စီဗီလ်နှစ်လူတဲ့тех, кто был заблокован на заводе, эвакуация инших цивильных людей, які були
Денисо Сэйома Пэймминеле, аята аалун го кэтоу наймэ фитэлу. Ди Сэйон дама мхо, Мариапо ана тавай ма нэле, тача аята ри го ро, мача дэгин га бэ сапи кэтоу пэни баре лу пё баре. Раша кагуэ вэнджи га ро, мача гэн ят рэ твэн, лэнна ча анян кангэле Юкрэйн сита га натаун лао шире лу пё баре.ရုရှားရဲ့ Gazprom ကုမ္ပဏီကိုပေးရမယ့်ဒဏ်ရာခံငွေကိုဖင်လန်ကရုရှားရူဘယ်ငွေနဲ့ပေးဖို့ညှင်းဆိုခဲ့တဲ့နောက်ရုရှားကဖင်လန်အတွက်သဘာဝဒဏ်ငွေဖြန့်ဝေမှုကိုစနေနေ့မှာစတင်ဖြတ်တောက်တော့မှာဖြစ်ကြောင်းဖင်လန်နဲ့ရုရှားစွမ်းအင်ကုမ္ပဏီတွေကတောက်ကြနေမှာပြောပါတယ်။ဖင်လန်အစိုးရရဲ့ Gazprom စွမ်းအင်ကုမ္ပဏီအကြီးအကဲမီကာဝယ်ဂျန်နန်ကတော့ contract စာချုပ်အရသဘာဝဒဏ်ငွေတင်ပို့နေတာတွေရပ်ဖို့ဆုံးဖြတ်ချက်တွေအထူးစိတ်ပြေရာကြောင်းကျင်ညာချက်ထုတ်ပြန်ပြောဆိုပါတယ်ဒီချိန်တွေအတွက်အသေးချာပြင်ဆင်ထားတဲ့အတွက်နိုင်ငံအတွက်ဒဏ်ငွေဖြန့်မြှုပ်မှုဘာမှနှောက်ယှက်ရှိမှာမဟုတ်ဘူးလို့ပြောပါတယ်ဒဏ်ရာငွေကိုနောက်မှယူရိုငွေအစားရူဘယ်ငွေနဲ့ပေးချေဖို့ဧပြီလထဲမှာတောင်းဆိုခဲ့ပေမဲ့ Gazprom ကုမ္ပဏီကငြင်းဆန်ထားပြီးဥပဒေအကြောင်းအရရင်ဆိုင်မဲ့အကြောင်းကျင်ညာခဲ့တာပါ Gazprom ကလည်းတရားရုံးမှာနှီးမျိုးစုံနဲ့ခုခံခြေပသွားမယ်လို့ပြောပါတယ်9ရက်ကြာအာရှခီးထွက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့စနေနေ့မှာတောင်ကိုရီးယားနိုင်ငံဆိုးမြော်တော်ကအမျိုးသားဂူဘိတ်မန်ကိုသွားပြီးကိုရီးယားစစ်ပွဲတွင်ကြာဆုံးရသူတွေအတွက်ဂုဏ်ပြုပန်းခွေချအခမ်းအနားတက်ရောက်မှာဖြစ်ပါတယ်။ဆိုးမြော်တော်မှာပဲတောင်ကိုရီးယားသမ္မတသည်ယွန်ဆောက်ယိုနဲ့တွေ့ဆုံပြီးမြောက်ကိုရီးယားအရေးအင်ဒိုပစိဖိတ်ဒေသတွင်လုံခြုံရေးဥရုယာသည်ပြောင်းလဲမှုဆိုင်ရာအရေးကိုဗစ် -19 နဲ့တခြားကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပြီးနေ့လယ်မှာတော့ကောင်းဆောင်နှစ်ဦးပူတွဲသတင်းစာရှင်းနေမှာဖြစ်ပါတယ်။ အာရှခီးစဉ်အစဖြစ်တောင်ကိုရီးယားနိုင်ငံရောက်နေတဲ့သမ္မတဘိုင်ဒန်ဟာတောက်ကြံနေကတောင်ကိုရီးယားသမ္မတတင်တဲ့အတူကွန်ပျူတာချစ်ဖြင့်ထုတ်လုပ်တဲ့ Samsung ကုမ္ပဏီစက်ရုံကိုတွားခဲ့ပါတယ်။တနင်္လာနေ့မှာဂျပန်နိုင်ငံကိုခီးဆက်ပြီးတနင်္လာနေ့ကျရင်ဂျပန်ဘုရင်နာရူဟီတိုနဲ့နန်းတော်မှာတွေ့ဆုံမှာပါ။ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့တွေ့ဆုံရမှာတော့ American Japan မဟာမိတ်ဆက်ဆံရေး Indo-Pacific ဒေသရင်းလုံခြုံရေးမြောက်ကိုရီးယားအရေးပါဝင်ကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပြီးဆွေးနွေးပွဲအပြီးမှာတော့ပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်မှာပါ။သမ္မတဘိုင်ဒန်ဟာဂျပန်နိုင်ငံတိုကျိုမှာအင်္ဂါနေ့ပြုလုပ်မယ် American Japan Australia နဲ့ India လေးနိုင်ငံပါဝင်တဲ့ Quad ထိပ်တည်းအစည်းအဝေးကိုတက်ရောက်ဖို့ရှိပါတယ်။ American သမ္မတ Joe Biden ကအာရှခီးစဉ်ဖြစ်တဲ့တောင်ကိုရီးယားနဲ့ဂျပန်ကိုတွားရောက်နေချိန်မှာပဲအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ထဲမှာတရုတ်ကစီးလေ့ကျင့်မှုလှုပ်ဆောင်လိုက်ပါတယ်။ Hainan ပြည်နယ်တောင်ပိုင်းကကျွန်းမှာရှိတဲ့တရုတ်အစိုးရရေကြောင်းလုံခြုံရေးစီမံခန့်ခွဲရေးဌာနကတော့ကျယ်တဲ့ပြည်နယ်ကစတင်တဲ့ဒီစီးလေ့ကျင့်မှုကိုတနင်္လာနေ့အထိဆက်လုပ်သွားဖို့ရှိတယ်လို့ပြောပါတယ်။တောင်တရုတ်ပင်လယ်ပြင်ဒေသတစ်ခုလုံးနှီးပါကိုတရုတ်ကပိုင်ဆိုင်ကြောင်းကြေညာထားတာဖြစ်ပြီးအမေရိကန်ကတော့တောင်တရုတ်ပင်လယ်ပြင်ဒေသရင်းနိုင်ငံတွေကြားဖြစ်ပွားနေတဲ့နယ်မြေပိုင်ဆိုင်မှုအငင်းပွားမှုမှာဘယ်နိုင်ငံဘက်ကမှမလိုက်ပေမဲ့ဒီရေကြောင်းမှာလွတ်လပ်စွာသွားလာလှုပ်ဆောင်ခွင့်ရှိရမယ်လို့အခိုင်အမာပြောဆိုသလိုတရုတ်ထိန်းချုပ်ထားတဲ့ကျွန်းတွေနာကိုစစ်ရေရင်တွေမကြာခဏဆစ်လွတ်လည်ရှိပါတယ်။တရုတ်ဘက်ကလည်းဒါဟာဒေသရင်းလုံခြုံရေးနဲ့တည်ငြိမ်ရေးကိုချိမ့်ချောက်တဲ့တမင်ရန်ဆမှုလို့ပြောပြီးကန့်ကွက်လေရှိပါတယ်။သမ္မတဘိုင်ဒန်တောင်ကိုရီးယားကိုရောက်လာတဲ့တောက်ကြံနေမှာပဲ USS Ronald Reagan လင်းတင်သင်္ဘောကြီးနဲ့သူ့ရဲ့တိုက်ခိုက်ရေးအုပ်စုဟာဂျပန်နိုင်ငံယိုကိုဆုကစိတ်ကန်းကနေတောင်တရုတ်ပင်လယ်ပြင်တွင်ကင်းလှည့်ဖို့အတွက်ထွက်ခွာသွားတာဖြစ်ပါတယ်။
UAE American Tan မနက်ဖက်မြန်မာဝါသအစီအစဉ်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ24 kHz 12.73 ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေလွှဲထုတ်လင်းပေးနေပါတယ်ခင်ဗျာ
။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။သတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်။
မြန်မာနိုင်ငံကစားနပ်ရိက္ခာပူလုံမှုပြဿနာဟာဆေးရနာသိမ်းပြီးနောက်ပိုင်းလက်နက်ကင်ပဋိပက္ခတွေနဲ့အဓိကဆက်နွယ်နေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးကျော်မိုးထွန်းကပြောဆိုလိုက်ပါတယ်။ဆေးရနာသိမ်းမှုစန့်ကျင်သူတွေကိုစစ်စင်ရည်တွေနဲ့နှိမ်နှင်းတာ၊ခြေရွာတွေကိုမီးရှို့ဖျက်ဆီးတာ၊ဖြတ်လေးဖြတ်လုတာ၊အစုလိုက်အပြုံလိုက်အိုးမဲ့အိမ်မဲ့ဖြစ်ရတာ၊နိုင်ငံတကာကူညီမှုတွေမဝင်နိုင်အောင်ဟန်တားတဲ့လုပ်ရက်တွေစားတာတွေဟာစားနပ်ရိက္ခာပူလုံမှုပြဿနာတွေဖြစ်ရတဲ့အကြောင်းအရင်းတွေအဖြစ်ကြာတာပတိနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှပြုလုပ်ခဲ့တဲ့နိုင်ငံတကာငြိမ်းချမ်းရေးလုံခြုံရေးနဲ့စားနပ်ရိက္ခာပူလုံရေးအစည်းအဝေးမှာပြောဆိုခဲ့တာပ
ါ These ongoing inhumane policy of military have directly impact on food security in the country
စစ်တပ်ရဲ့အခုလိုလူမဆန်တဲ့မူဝါဒဟာတိုင်းပြည်ရဲ့စားနပ်ရိက္ခာပူလုံမှုကိုတိုက်ရိုက်ထိခိုက်စေပါတယ်။တရားမဝင်အာဏာသိမ်းထားတဲ့စစ်တပ်ရှိနေသည်၍မြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရှိမှာမဟုတ်ပါဘူးလို့တန်အမတ်ကြီးဦးကျော်မိုးထွန်းကပြောဆိုသွားတာပါ။ဖြစ်စဉ်တော်တော်များများဟာတမင်သက်သက်ရွယ်ချင်းနဲ့လုပ်ခဲ့တာလို့လည်းပြောဆိုပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းခဲ့တာကိုစန့်ကျင်တဲ့တန်အမတ်ကြီးဦးကျော်မိုးထွန်းကတော့စစ်ကောင်စီကရာထူးကဖယ်ရှားကြောင်းကြေညာထားပြီးအစာထိုးဖို့လည်းကြိုးစားခဲ့ပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ခမန်းချက်အရစစ်တပ်ကအာဏာသိမ်းလိုက်တဲ့မြန်မာနိုင်ငံမှာလူပေါင်း25တန်းလောက်ဟာဆင်းရဲမွဲတေမှုအဆင့်တတ်မှတ်ချက်အောက်အထိရောက်နေပြီးအရေးပေါ်ကူညီမှုလိုအပ်နေသူ6တန်း2သိန်းလောက်ရှိမယ်လို့ခန့်မှန်းချပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမစ်ရှယ်ဘက်ရှလက်တရုတ်ပြည်ကိုတွားရောက်မဲ့အကြောင်းတောက်ကြနေကကြီးညာလိုက်ပြီးနောက်ဝေဖန်မှုတွေထွက်ပေါ်လာပါတယ်။လူခွင့်ရေးမဟာမင်းကြီးဘက်ရှလက်အနေနဲ့ရှင်ကျန်းပြည်နယ်တဲကဝီကာမွတ်စလင်အနေနဲ့ပတ်သက်ပြီးအရေးဆိုဖို့ပြက်ကွက်တယ်လို့အမေရိကန်အစိုးရကဝေဖန်လိုက်ပါတယ်။သူ့အနေနဲ့ရှင်ကျန်းပြည်နယ်ကိုတွားတဲ့အခါဘာတွေကိုတွေ့မြင်ခွင့်ရမယ်ဆိုတဲ့အာမခံချက်မရှိဘဲတွားမှဖြစ်တဲ့အတွက်အလွန်စိုးရိမ်ပြီးကြောင်းနဲ့တရုတ်အစိုးရအနေနဲ့ရှင်ကျန်းမှာလူခွင့်ရေးအခြေအနေတွေကိုလွတ်လွတ်လပ်လပ်လေ့လာစုံစမ်းခွင့်ပေးလိမ့်မယ်လို့မမျှော်လင့်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Net Price ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ် တရုတ်အစိုးရကလူ့အခွင့်အရေးချိုးဖောက်မှုတွေကျူးလွန်တာခံရတယ်ဆိုတဲ့ဝီဂါမွတ်စလင်တွေအများစုရှိရာရှင်ချမ်းပြည်နယ်ကိုအတိတ်ပဲပြေးဝပြီးလွတ်လွတ်လပ်လပ်သွားရောက်လေးလာခွင့်ပေးဖို့ကုလသမဂ္ဂကနှစ်နဲ့ချီတောင်းဆိုခဲ့ပြီးတဲ့နောက်တောက်ကြနေ့တုန်းကမှလူ့အခွင့်အရေးမဟာမင်းကြီးသွားရောက်မဲ့အကြောင်းထွက်ပေါ်လာတာဖြစ်ပါတယ်။တနင်္လာနေ့မှာ6ရက်ကြာခီးစဉ်ကိုစတင်မှာဖြစ်တယ်လို့UNHCR ရုံးကထုတ်ပြန်ထားပါတယ်။စီးပွားရေးအကျပ်အတည်းတွေကြောင့်စန့်ကျင်ဆန္ဒပြောင်းမှုတွေနဲ့ကြုံနေရတဲ့စီးရီးလင်ကာနိုင်ငံမှာလောင်စာဆီပြက်လက်မှုကြောင့်ကျောင်းတွေပိတ်ပြီးဝန်ထမ်းတွေကိုအလုံးမစင်းဖို့အစိုးရကတောက်ကြနေမှာပဲအမိန့်ထုတ်လိုက်ပါတယ်။လောင်စာဆီမလုံလောက်မှုနဲ့တနိုင်ငံလုံးမှာရှိတဲ့ဒေယုပို့ဆောင်ရေးလုပ်ငန်းတွေမှာအကဲအကဲရှိနေတဲ့အတွက်ကြောင့်မဖြစ်မနေလှုပ်ဆောင်ရမယ့်ဌာနတွေကလွှဲရင်ကြံဌာနတွေအလုံးမစင်းဖို့အများပြည်သူအုပ်ချုပ်ရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။အစိုးရကျောင်းတွေအပြင်ပုဂ္ဂလိကကျောင်းတွေကိုပါပိတ်ခဲ့ပါတယ်။လောင်စာဆီဆိုင်တွေမှာလည်းလောင်စာဆီရရှိဖို့လူအများအပြားတန်းစီဆောင်ဆိုင်နေကြပါတယ်။သီရိလင်္ကာမှာလောင်စာဆီလုံးဝမရှိတော့လောက်အောင်ပြတ်လပ်နေပြီးအစိုးရအနေနဲ့လည်းပြပကနေတင်သွင်းဖို့ငွေကြေးမလုံလောက်တဲ့ပြဿနာနဲ့ရင်ဆိုင်နေရပါတယ်။ပြည်ထောင်နိုင်ငံမှာလာမယ့်လပါလီမန်ရွေးကောက်ပွဲတွေမတိုင်ခင်အစိုးရပြုပြင်ပြောင်းလဲရေးအစီအစဉ်အရသမရမက်ခရွန်ဟာနိုင်ငံသားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးအသစ်တွေကိုတောက်ကြနေတုန်းကခန့်အပ်လိုက်ပါတယ်။ဗြိတိန်နိုင်ငံဆိုင်ရာပြင်သစ်တန်အမတ်ကြီးကက်သရင်းကိုလိုနာကိုနိုင်ငံသားရေးဝန်ကြီးအဖြစ်ခန့်အပ်လိုက်ပါတယ်။သူဟာနိုင်ငံသားရေးဝန်ကြီးအဖြစ်ခန့်အပ်ခံရတဲ့ဒုတိယမြောက်အမျိုးသမီးဖြစ်ပါတယ်။ပြည်ပကပြင်သစ်ပိုင်တဲ့နယ်မြေတွေကိုကြီးကြပ်ရတဲ့ဝန်ကြီးဟောင်းစီပါစတင်လီကိုနူကိုတော့ကာကွယ်ရေးဝန်ကြီးအဖြစ်ခန့်အပ်လိုက်ကြောင်းသမနာရဲ့ပြောရေးဆိုခွင့်ရှိသူ Alex Kohler ကပြောဆိုပါတယ်အကွန်အကောင့်နဲ့ပင်စင်ကိစ္စတွေအပါအဝင်ပြည်တွင်းပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်ဖို့အတွက်သမရမေခရွန်အနေနဲ့လာမယ့်လလွတ်တော်မှာမဲအများစုရောက်ဖို့လိုအပ်နေပါတယ
်ဒီကနေ့စနေမနက်ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုစောမိုးကျော်တို့ကပြောပြပေးကြတာပါအခုဆက်လက်ပြီးသတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်ပေးပါမယ်ပထမဦးဆုံးအနေနဲ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစစ်တို့ဟာမနစ်မေ20ရက်မနက်ပိုင်းကနေပြည်တော်မှာတွေ့ဆုံပြီးငြိမ်းချမ်းရေးနဲ့ပြည်ထောင်စုတည်ဆောက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းတွေကိုစူးစီးပြီးတော့ကိုဇော်မိုးကျော်ကပြောပြပေးပါမယ်
။အာဏာသိမ်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစစ်တို့နေပြည်တော်မှာမေလ20ရက်နေ့မနက်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာအဓိကဆွေးနွေးတဲ့အချက်တွေကိုစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအခုလိုပြောဆိုခဲ့ပါတယ်
။ပါတီလိုလူမျိုးစနစ်ကျင့်သုံးရေးဆိုင်ရာကိစ္စရပ်တွေဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ဒီအောင်စုတည်ဆောက်ရေးဆိုင်ရာကိစ္စရပ်တွေဒီကိစ္စရပ်တစ်ခုကိုအနာဂတ်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌကဥစွာပြောကြားခဲ့ပါတယ်။ဒီအပေါ်မှာ RCSS SSA အဖွဲ့ဥက္ကဋ္ဌစာချုပ်ဆက်ကလည်းသဘောတူညီကြပါတယ်။အဲဒီကုနာပတ်တဲ့အသေးစိတ်ပေါ့နော်။သဘောထားအမြင်တွေကျွန်တော်တို့ဆွေးနွေးခဲ့တယ်။သဘောတူညီချက်ကျွန်တော်တို့တော်တော်များများရခဲ့ပါတယ
်။ဒါအပြင်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအချိန်ကြာဆွဲပြီးအချိန်သတ်မှတ်လှုပ်ဆောင်ဖို့နဲ့အခြားအဖွဲ့အစည်းတွေကိုပါဖိချားဖို့စတာတွေကိုဆက်လက်ဆွေးနွေးခဲ့တယ်လို့စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ကပြောဆိုပါတယ်။ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဘုံမူကြီးအုံခေကတော့ဆွေးနွေးပွဲမှာအဓိကအချက်၃ချက်ကိုအလေးထားဆွေးနွေးခဲ့ကြောင်းပြောဆိုပါတယ
်။ဒီကမှတနင်္ဂနွေလုံးကြော်လို့ငင်းခံကြီးခင်ဗျာဒီဆွေးနွေးချက်ပေါ်မှာနမနစ်ချက်တော့အကြမ်းကြာတွေ့ဆုံကြဆွေးနွေးချက်အဖြစ်ရှားကြယုံကြည်မှုတွေဒီ၆ချက်ပေါ့အဲ့လိုပေါ့မှာနံပါတ်၃ကနောက်ဆုံးတော့တကယ်ဒီထောင်စုဒီ၆ရင်းပေါ့လေမှာ
တိုင်းပြည်တိဆောက်ရေးနဲ့ပတ်သက်ပြီးအဖွဲ့အားလုံးပါဝင်ရေးကိုစစ်ကောင်စီဘက်ကရော RCSS ဘက်ကပါနှစ်ဖက်စလုံးကအမြင်ရှိကြတယ်လို့လဲ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးဦးခေကဆက်လက်ပြောဆိုခဲ့ပါတယ်။နောက်ရက်ပိုင်းတွေမှာတော့ RCSS ရဲ့ဥက္ကဋ္ဌဦးဆောင်တဲ့အဖွဲ့ဟာစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့ဒါအပြင်အမျိုးသားစည်းလုံးညီညွတ်ရေးနဲ့အမျိုးသားစည်းလုံးညီညွတ်မှုညှိနှိုင်းဆောင်ရွက်ရေးကော်မတီတို့နဲ့ဆက်လက်ဆွေးနွေးသွားဖို့ရှိပါတယ်။23ရက်နေ့မှာတော့စစ်ကောင်စီအခြေခဲအနေနဲ့နောက်ထပ်လက်နက်ကိုင်အဖွဲ့တစ်ခုနဲ့ထပ်မံဆွေးနွေးဖို့ရှိနေပါတယ်။ စစ်ကောင်စီရဲ့ငြိမ်းချမ်းရေးကမ်းလှမ်းချက်ကို NCA လက်မှတ်ထိုးထားတဲ့အဖွဲ့9ဖွဲ့နဲ့ RCSS အပါအဝင်လက်မှတ်မထိုးရသေးတဲ့အဖွဲ့3ဖွဲ့တို့ကလက်ခံထားကြပါတယ်။ဒါပေမဲ့ KIO, KNU, KNPP, CNF စတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတော့လက်မခံကြပါဘူး။အခုလိုငြိမ်းချမ်းရေးဆွေးနွေးမယ်ဆိုတဲ့အချိန်မှာပဲအပြစ်ကတ်ရပ်ထားတဲ့ AA ရခိုင်တပ်နဲ့စစ်ကောင်စီအကြမ်းမှာတော့တင်းမာမှုတွေဖြစ်နေပြီးအပြန်အလှန်ဆွဆွဲပြောဆိုမှုတွေဖြစ်နေပါတယ်။ရခိုင်ပြည်နယ်အတွင်း AA ကအုပ်ချုပ်ရေးအပိုင်းကိုနှောက်ယှက်နေတယ်လို့မေလ20ရက်စစ်ကောင်စီသတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်စောမင်းထွန်းကဆွဆွဲပြောဆိုခဲ့ပါတယ
်။ရခိုင်ပြည်သူလူထုဒုက္ခမရောက်စေချင်လို့ထိန်းသိမ်းနေတာဖြစ်ပါတယ်။စိတ်ချင်းဒီကံပြောကြပြည်တော်စုနဲ့ငင်းရည်ရေးဆိုကြလို့လုံရဖြစ်ပါတယ်။အဲ့အတွက်ခုဖြစ်နေတဲ့ဟာနဲ့ပတ်သက်ပြီးတော့ကြာပြဿနာဖြစ်လာရင်တော့တမတော်ကိုအဆိုးအဆိုးပါနဲ့လို့ပဲကျွန်တော်ပြောချင်ပါတယ
်။ AA ပြောခွင့်ရသူခိုင်သူခါကတော့အခုလိုပြောဆိုတာဟာချင်းကြောက်တာဖြစ်တယ်လို့တုံ့ပြန်ပါတယ
်။တခုခုဖြစ်လာလို့ရှိရင်တော့ဒါမြန်မာစစ်တပ်ကိုအဆိုးမဆိုနဲ့ဆိုတဲ့စကားကိုကျွန်တော်တို့တွေ့တယ်။ဒါပြည်သူတွေကိုတရားချင်းချောက်တာဖြစ်တယ်လို့တခုခုဖြစ်လာလို့ရှိရင်တော့ပြည်သူတွေကိုလူမျိုးတုံးတတ်ချပြစ်မယ်ဆိုတဲ့သူတို့မြန်မာစစ်တပ်ရဲ့အစီအစဉ်ကိုဒဲရဲယူမှန်းပြီးတော့ဖော်ပြနေတာဖြစ်တယ်လို့ဒါကျွန်တော်ကတော့အဲ့လိုပဲသုံးသပ်တယ်ဗ
ျစစ်ကောင်စီအနေနဲ့ငြိမ်းချမ်းရေးအတွက်တိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တွေကိုသူကိုယ်တိုင်တွေ့ဆုံဆွေးနွေးမယ်လို့စစ်ကောင်စီအကြီးအကဲကကမ်းလှမ်းထားပါတယ်ဒီကမ်းလှမ်းချက်အပေါ်မှာတော့အေအေဘက်ကယတိပြတ်တုံ့ပြန်တာမျိုးမရှိပဲစောင့်ကြည့်သွားမယ်လို့သာပြောဆိုထားပါတယ်ခင်ဗျာ
စစ်ကောင်စီနဲ့ RCSS ခေါင်းဆောင်တို့ဆွေးနွေးပွဲအကြောင်းကိုစော်မျိုးကျော်ပြောပြပေးတာပါနောက်တစ်ခါဆက်ကြရမှာကတော့စကိုင်းတိုင်းဒေသကြီးခင်ဦးမြို့နယ်အင်တိုင်းတောင်ရွာကိုစစ်ကောင်စီကနယ်မြေရှင်းလင်းဝင်ရောက်ပစ်ခတ်တာကြောင့်လူသုံးဦးသေဆုံးပြီးအင်ဂျီ200နီးပါးမီးလောင်ကျွမ်းသွားတယ်လို့ဒေသခံတွေကပြောပါတယ်ရေဦးမြို့နယ်နဲ့တပင်းမြို့နယ်နဲ့အဆက်မှာလည်းစစ်ကောင်စီကနယ်မြေရှင်းလင်းရေးစစ်ဆင်ရေးကြောင့်အရသာထိခိုက်သေဆုံးမှုတွေရှိနေပါတယ်ရန်ကုန်ကပြဖို့တဲ့သတင်းကိုကျွန်တော်ခင်မောင်စိုးမင်းကပြောပြပါမယ်စကိုင်းတိုင်းဒေသကြီးခင်ဦးမြို့နယ်အင်တိုင်းတောင်ရွာကိုမေလ20ရက်နေ့ညနေပိုင်းကစစ်ကောင်စီတပ်တွေဝင်ရောက်စီးနင်းပစ်ခတ်တာကြောင့်လူ3ဦးသေဆုံးပြီး2ဦးဒဏ်ရာရရှိတယ်လို့ဒေသခံတွေကပြောပါတယ်။နေအိမ်တွေကိုမီးရှို့တာကြောင့်အင်ဂျီ200နီးပါးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတဦးက VOA ကိုပြောပါတယ
်။ခင်ဦးမြို့အင်တိုင်းတောင်ရွာရွာဝင်မြို့တစ်ခုတောင်ရွာမီးရှို့တယ်။ဒီလိုလေးနိုင်အင်းလေးနိုင်အဲ့ရောမရှိတာအင်ဂျီ150နေရာတော့ပေါ်လာတယ်။တောက်ပွဲမှာဖြစ်ပြီးလက်တက်တက်ကိုမရှိဘူး။ဒါဆိုဘာတိုက်ပွဲမှာဖြစ်တာမဟုတ်ဘူး။ရွာဝင်နေမိနေရှိတယ်ရွာဝင်နေမိနေရှိတယ်ရွာဝင်နေမိနေရှိတယ်။ဘာမှမဝမလို့တော့မိတိုက်ရှိတယ်။ပြောမှရှိတယ်ရွာလိုက်တယ်လို့ပြောဆိုတာ။ဒီရွာသားတွေကဘာမှမရှိတော့ဘူးလေ။အကုန်ထွက်ပြေးရတာ။ဒီသွန်းကားပြီးဆိုကနေအကုန်ထွက်ပြေးရတယ်။မထွက်ပြေးဘူးဆိုတဲ့ဒီကောင်တွေကပြစ်တက်တယ်အပြစ်တက်တယ်ပြစ်တက်ပြီးမိနေရှိတယ်ဆိုတော့တေးအောင်မှလည်းမနေဘ
ူး။မေလ19ရက်နေ့လယ်ပိုင်းကလည်းတပရင်နဲ့ရေဦးနယ်ဆက်ရေဦးမြို့နယ်တာတိုင်းကျေးရွာမူးမြစ်ရေလည်ကျွန်းမှာစစ်ကောင်စီလက်နက်ကြီးပစ်ခတ်လို့စစ်ပြေးဒုက္ခသည်5ဦးသေဆုံးပြီး5ဦးဒဏ်ရာရရှိခဲ့တယ်လို့ဒေသခံတဦးကပြောပါတယ်
။မနေ့က19ရက်နေ့ပေါ့နော်။19ရက်နေ့အေးနေ့လယ်3နာရီတော့အဲ့မှာသူပစ်ခတ်လို့မို့ဒီနေ့ဒီနေ့ဇပောက်တာနဲ့ဒီဟိုအရှိတ်ကံကတာလိုက်နေဂျာမူကျွန်းထဲမှာလမ်းပစ်ခါတော့ခြုံလေးတွေအတေးလေးတွေအိမ်နဲ့လစ်ပင်ရောက်မှာသူတို့ရှောင်းတာတင်းကြတဲ့ဆေးဆောင်ကိုလမ်းပြီးတော့ပစ်ခါတာပြေးဆုံးတာ5ဦးရှိသွားပြီကြောက်5ဦးကတော့ဒီကိစ္စကတည်းကတည်းကတရားရည်ကုသဇေလို့ပြောရင်းနဲ့ကျွန်တော်ကုသဝိညာဉ်ခတ်ခဲ့တဲ့သိမ့်မိတယ
်တပရင်ရေဦးခင်ဦးမျိုးနယ်တွေကကြေးရွာတွေကိုစစ်ကောင်စီကနယ်မြေရှင်းလင်းတာတွေလုပ်နေပြီးနေအိမ်တွေကိုမီးရှို့ဖျက်ဆီးနေတာလို့ဒေသခံတွေကပြောပါတယ်။တောင်းတဲ့ချီတဲ့ဒေသခံတွေဟာလည်းတောတောင်တွေနဲ့တင်းရှောင်နေကြရပါတယ်။ဒါတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။စကိုင်းတိုင်းကဏီမျိုးနယ်ထဲမှာဆိုရင်လေမေ16ရက်နေ့ကလေးကနယ်မြေရှင်းလင်းရေးဝင်လာတဲ့စစ်ကောင်စီစစ်ကြောင်းနဲ့ဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပြီးမေ20ရက်နေ့အထိနေအိမ်တွေကိုမီးရှို့ခံခဲ့ရပါတယ်။စစ်ကောင်စီတပ်တွေဟာချင်းတွင်းမြစ်ဘေးကကျေးရွာတွေကိုနယ်မြေရှင်းလင်းနေတာဖြစ်ပြီးဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေဘက်ကတော့ကြောက်စိမ့်တဲ့ရိတ်ခါတင်သင်္ဘောတွေဖြတ်တန်းသွားလာဖို့နယ်မြေစိုးမိုးမှုတွေလှုပ်ဆောင်နေတယ်လို့ယူဆနေပါတယ်။တိုက်ပွဲတွေပြင်းထန်နေပြီးနေအိမ်တွေမီးရှို့ခံရတဲ့အတွက်ကျေးရွာတော်တော်များများကထောင်ထဲချီတဲ့အရက်သားတွေဘေးလွယာမှာတိမ်းရှောင်နေကြရပါတယ်။ဒီရပိုင်းတွင်မိုးရွာသွန်းတာကြောင့်ဒုက္ခတွေတွေအခက်ပိုကြုံနေရတယ်လို့လည်းသိရှိရပါတယ်ခင်ဗျာ။စကိုင်းတိုင်းရဲ့သတင်းကနေပြီးတော့ဆက်လက်ပြီးမိုးလေဝသသတင်းပြောချင်ပါတယ်။ မွန်ပြည်နယ်မော်လမြိုင်မြို့အနီးကုန်းတွင်းမုံတိုင်းငယ်ဖြတ်ကျော်ဝင်ရောက်တိုက်ခတ်နေလို့နောက်ထပ်၂ရက်လောက်အထိမိုးဆက်များမယ်လို့သတိပေးထားပါတယ်။မိုးကြီးလေပြင်းတိုက်ခတ်လို့မော်လမြိုင်မြို့အထရံမြေကန်နာကနေအိမ်တွေပြိုလဲ၊သစ်ပင်တွေဓာတ်တိုင်တွေလည်းလဲကုန်တယ်လို့ပရိဟိတအကူအညီပေးသူတွေကပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုညံဝင်းအောင်ကပြောပြပါလိမ့်မယ်။
ကပလီပင်လယ်ပြင်မြောက်ပိုင်းမုဒ္ဒမကမ်းလွန်အနီးမှာဖြစ်ပေါ်နေတဲ့မုံနှိုင်းငယ်ဟာမွန်ပြည်နယ်မော်လမြိုင်မြို့အနီးမှာကုန်းတွင်းမုံနှိုင်းငယ်အဖြစ်ဖြတ်ကျော်ဝင်ရောက်နေတယ်လို့မိုးလီဝသနဲ့ဇလဗေဒဦးစီးဌာနညွှန်ကြားရေးမှူးဦးလှထွန်းကပြောပါတယ်မုံနှိုင်းအရှင်ကြောင့်မော်လမြိုင်မြို့မှာမိုးကြီးလေပြင်းတိုက်ခတ်နေပြီးအထရံမြေကန်းနာကနေအိမ်တွေပြိုလဲတာကြောင့်အသက်ကြီးသူတွေကလေးသင်ငယ်တွေနဲ့ကိုဝန်ဆောင်မိခင်တွေအပါအဝင်လူဦးရေ60လောက်နေရာရွှေ့ပြောင်းထားရတယ်လို့ပရာဟိတအကူအညီပေးသူတဦးကပြောပါတယ်
ဒီအဲဒီလိုကြီးရတယ်ပတ်ပါဆိုလို့ဒီကျွန်တော်ဒီအထက်မြစ်ကမ်းမှာရှိတဲ့အိမ်လေးတွေပေါ့နော်သူကမြစ်ကမ်းမှာလည်းရှိတယ်နောက်ရဖြစ်တဲ့ခါကျတော့ဒီလေတန်မိုးတန်သူကလောကကိုမခံနိုင်မနဲ့အိမ်ကြီးရတယ်သူတို့အိမ်ကြီးရတယ်အများစုကဒီတဲအိမ်လေးတွေဖတ်မိုးအိမ်လေးတွေဖြစ်တာများတဲ့ခါကျတော့အကုန်လုံးဒီပြူလဲပြီးတော့လောကကိုနေလို့မရတဲ့အနေအထားတွေဖြစ်တာပေါ့နော်အဲအဲ့ဒီမှာကုညီတောင်းတဲ့ခါကျတော့ကျွန်တော်တို့တော့ကြည့်တယ်အဲ့ဒီပြည့်တဲ့ခါကျအဲ့မှာဒီပိုက်ကြီးတွေကလေးငယ်တွေနောက်ပြီးချင်းပြီးအတတိရခိုးခွားတွေပါတဲ့ခါကျတော့ကျွန်တော်တို့အကုန်လုံးဒီဒီမှာတို့ဒီမှာအလုံးရှေ့ကြောင်းတာပေါ့နောက်ပြီးချင်းလို့ကျွန်တော်ရောက်60လောက်ရှိတာပေါ့
မော်လမြိုင်မြို့ပေါ်မှာတော့မနေ့ပိုင်းမှာကလေးကမိုးကြီးလေပြင်းတိုက်နေပြီးတစ်ပင်ပြူလဲတာဓာတ်တိုင်ပြူလဲတာနေအိမ်တွေသူမိုးလန်တာတွေကြုံတွေ့နေရတယ်လို့ပြောပါတယ
်ဒီမော်လမြိုင်ဆောင်ဝင်တဲ့ဒီ9နိုင်နောက်ပိုင်းနဲ့နေပြီးတော့ဒီ6 6ကိုပေါ့လေတားတိုက်နေလေကြီးမိုးကြီးပြီးတော့အခုကတော့ဆက်ရပြီးတော့အကောင်လုံးမော်လမြိုင်မှာဖြစ်တဲ့တစ်ပင်ကြီးတွေကျွန်တော်တို့ကျိုးတယ်နောက်ပြီးလဲခါကြလို့ရှိရင်ဓာတ်တိုင်တွေကျိုးတယ်လေကတားပြင်းတော့လေရောမိုးရောဘာလို့ဆိုတော့ဒီမော်လမြိုင်ပုံချက်နေရာမှာတော့ကြတဲ့အနေအထားတွေဖြစ်နေတဲ့ခါကျတော့ဒီမော်လမြိုင်တို့ဒီချောင်းစုံတို့ပေါ့နော်ကျွန်တော်တို့ဒီမုန်ပြင်းတွေအလျှောက်ပေါ့ဒါတန်ကြီးကျိုးတယ်လေပြီးတယ်ပြီးခါကျရင်အိမ်တွေပြီးရယ်တစ်ပင်ကြီးရယ်တစ်ပင်တွေကအကြီးအောင်ကျိုးအမြတ်နေကြွားပြီးတော့ကျိုးတာပေါ့နော်တနေ့ကုန်လုံးဒီနေတဲ့မိုးတန်အပြင်းထန်ခံရတဲ့အိမ်ကြီးတွေဆိုတစ်ပင်လန်ထက
်ဒါအပြင်မုန်ပြင်းတွေတဲကမူရုံမြို့နယ်ကမာဝက်မြို့ဝဲကလေးကျေးရွာမှာလဲမုန်တိုင်းကြောင့်နေအိမ်73လုံးထိခိုက်ပျက်စီးပြီးနောက်ထပ်နေအိမ်71လုံးကလဲရိုင်ကအမိုးကာတွေလွင့်ထွက်ခဲ့တယ်လို့သိရပါတယ်ကုန်းတွင်းမုန်တိုင်းငယ်ဟာတဖြည်းဖြည်းနဲ့အာရော့သွားပေမဲ့မွန်ပြည်နယ်မှာနောက်ထပ်2ရက်လောက်မိုးဆက်ရွာအောင်မယ်လို့မိုးစလဌာနညွှန်ကြားရေးမှူးဦးလထွန်းကပြောပါတယ
်ဒီမုန်တိုင်းငယ်ကအခုတော့ဒါဟိုကုန်းမော်လမြိုင်ကြီးကနေတောင်းကိုဆက်နေပြီဆက်နေတော့ဒီကုန်းတွင်းမုန်တိုင်းပြေတော့ဆက်ပြီးတော့ရှိရုံးမယ်ပေါ့နော်ကုန်းတွင်းမုန်တိုင်းငယ်ကဆက်ရှိပြီးတော့ဒီကမြောက်ရှိမြောက်ကိုကြီးရာနဲ့ဒီကအခုထမ်းစီရောက်မဲ့သဘောရှိတာပေါ့နော်ပေါ်တိုင်းရဲ့သဘောတော့ပါတော့ကန်းကိုပြန်ကုန်းဝင်သွားရင်တော့တစ်သေးနဲ့အားရောသွားမယ်လေကျွန်တော်ကတော့ပုံတိုင်းရှိရင်စသက်ရှိအောင်လေကုန်းဝင်ရောက်သွားတယ်တစ်သေးသေးနဲ့တော့အားရောသွားမှာပေါ့လေနောက်ဆက်ပြီးတော့ကျွန်တော်ဘုတ်တော်ကပါပုံတိုင်းအရှင်ရောက်ဆက်ပြီးတော့ဒါလည်းခါကြတော့အားကောင်းမဲ့သဘောရှိတာပေါ့ဒီနေ့အပြင်နောက်တစ်ရက်နောက်ထီကိုအဲ့နေရာတွေကမိုးဆက်နေအောင
်မုန်တိုင်းရှင်ရောက်ဒီရက်ပိုင်းတွင်မွန်ပြည်နယ်ကရင်ပြည်နယ်တနင်္သာရီတိုင်းတွင်မှာမိုးများပြီးရေကြီးရေရှမ်းသာမြေပြိုတာတွေဖြစ်နိုင်တာကြောင့်မြေနေပိုင်းနဲ့မြေကမ်းတွေမှာနေထိုင်သူတွေအထူးသတိပြုကြဖို့ဦးလထွန်းကသတိပေးထားပါတယ်။ကုန်းတွင်းမုန်တိုင်းငယ်ဟာနောက်ထပ်6နာရီအတွင်းမှာမြောက်အရှေ့မြောက်ဘက်ကိုဆက်လက်ရွေ့ရှားနိုင်ပြီးကရင်ပြည်နယ်ဖားအမြို့အနီးမှာရောက်ရှိနိုင်မယ်လို့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကမေလ20ရက်ညနေ4နာရီမှာသတင်းထုတ်ပြန်ထားပါတယ်။မုန်တိုင်းအရှိန်ကြောင့်တောကြာနေညပိုင်းကနေစနေနေ့မနေ့အတွင်းပဲခူးတိုင်းရန်ကုန်တိုင်းအေရာဝတီတိုင်းတနင်္သာရီတိုင်းကရင်ပြည်နယ်မွန်ပြည်နယ်တွေမှာနေရာဆစ်ဆိတ်ကနေနေရာအနှံ့အပြားမိုးထစ်ချုံရွာပြီးဒေသအလိုက်မိုးကြီးတာတွေနေရာကွက်ကြားမိုးကြီးနိုင်ကြောင်းနဲ့မြို့ဝကျွန်းပေါ်မုဒ္ဒမပင်လယ်ခွေ့မွန်တနင်္သာရီကံယူတန်းတစ်ချောင်းနဲ့ကမ်းလွန်ပင်လယ်ပြင်မှာရန်ဖန်ရန်ခါမိုးသက်လေပြင်းကျရောက်ပြီးမိုးသက်လေပြင်းကျစဉ်ရေပြင်းမြေပြင်းလေဟာတနင်္သာရီ45မိုင်အထိတိုက်ခတ်နိုင်တယ်လို့သတိပေးထားပါတယ်ခင်ဗျာ
မြန်မာသတင်းတွေကနေဆက်လက်ပြီးတော့နိုင်ငံတကာသတင်းတပုတ်ကိုလည်းကြားရပါမယ်။မေလ21ရက်ဒီကနေ့မှကျင်းပမဲ့ဩစတြေးလျရွေးကောက်ပွဲမဲဆွယ်ပွဲတွေမှာတရုတ်နိုင်ငံနဲ့ဆက်ဆံရေးဟာအဓိကအကြောင်းအရာတစ်ခုဖြစ်ပါတဲ့ဩစတြေးလျနိုင်ငံရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်တဲ့တရုတ်နဲ့တန်တမန်ဆက်ဆံရေးကိစ္စတွေကိုဖြေရှင်းဆောင်ရွက်ခြင်းမရှိဘဲနဲ့လှစ်လူရှုထားကြတယ်လို့အဓိကပါတီကြီးတစ်ခုကအပြန်အလှန်စွပ်စွဲနေပါတဲ့VOA သတင်းတောက် Fail မှာစာစစ်နီမျိုးကသတင်းပေးပို့ထားတာကိုကိုဇော်မိုးကျော်ကပြောပြပါမယ်
။မကြသေးမီကပဲတရုတ်ဟာဆော်လမွန်ကျွန်းနိုင်ငံနဲ့အငင်းပွားဖွယ်ရာလုံခြုံရေးဆိုင်ရာသဘောတူညီချက်တရက်ကိုလက်မှတ်ရေးချိုးခဲ့ပါတယ်။ Pacific သမုဒ္ဒရာထဲကဆော်လမွန်ကျွန်းနိုင်ငံဟာအစဉ်အလာအယဩစတြေးလျရဲ့မဟာမိတ်ဖြစ်ပါတယ်။ Australia ye mahabiyo amyao eni jen pide Solomon nangan go diyo ne mahame pimala on Darcy bo go titi yao yao ma saongye pe anenge be saongye ke de lu mila naset diyan ima naudat jing shi kao pwe wun pe leshi wun yi cho Scott Morrison go adaikan nangan yi damari ka suswe za pare Australia ye shi miyao pe ma shi de Solomon nangan ye dawin shi du li garo Tiyoko, Turu Nangama, Amira Sisakan, Sakuin Pupo, a sea same machine Bulo Piosu Tabarin. Tabime, Australian American Nangayi, the Marigaro, Sue Buamuri, Shinibare, Wendy Joe Morris Singaro, Tu Nine, Didarin Dinye Atue, Australia and Mohammed Dine to Abiatan Tuban Losong Kedelu, Piosu Barin.
I mean, it's 80 years ago, right now, since Australia and the United States were battling in the Coral Sea.
Australia and American Boudreby, Tana Jaudani Shire, Tom Bisipi, the Modia, Emma, Sibway, Senwege Jabare. Agula Bisipi did that way. Yenya in a Dinyan Yi Kaima Udre, New Zealand, Cha Bisipi, Nangani, Pawin, General Mohammed in a letter from anybody.
Tio Ha Bisipi did that drink of Wayapo, Tuban, Nidello, Winji Joe Morris sing up Yosubare. တရုတ်ရဲ့ပစိဖိတ်ဒေသကိုဝင်ရောက်ဖို့ကြိုးပမ်းနေတဲ့အပေါ်သူ့ရဲ့ကင်တွယ်လှုပ်ဆောင်မှုနဲ့ပတ်သက်ပြီးဝေဖန်မှုကိုတုံ့ပြန်ရမှာလာမယ့်စနေနေ့ရွေးကောက်ပွဲမှာပြိုင်ဘက်ဖြစ်တဲ့လီဘာပါတီကအန်တိုနီအယ်ဘယ်နီစ်ဟာတရုတ်အပေါ်မှာသိဆာနာထောက်ထားလွှင့်နေလို့ပြန်လည်ဆွဆွဲထားပါတယ်ပြိုင်ဘက်ကိုယ်စားလှယ်အယ်ဘယ်နီစ်ကတော့အဓိပ္ပာယ်မရှိတဲ့ဆွဆွဲချက်
နစ်ပါတီကပြောင်းလဲလာပါပြီ။ပိုမိုတက်ကြွလှုပ်ရှားလာပါတယ်။ပိုပြီးပြင်းပြင်းထန်ထန်လှုပ်ဆောင်လာနေပါတယ်။သိကြပါရယ်ဒါကိုဩစတြေးလျကတုံ့ပြန်သွားရမှာပါ
။လာမယ့်စနေနေ့ရွေးကောက်ပွဲအနိုင်ရရင်သူလှုပ်ဆောင်မဲ့နိုင်ငံခြားရေးမူဝါဒတွေကိုလည်းအပနီစ်ကထုတ်လုပ်ပြောဆိုပါတယ်။နာမည်ပတ်ထဲမှာကျင်းပမဲ့အမေရိကန်ဂျပန်အိန္ဒိယတို့ပါဝင်တဲ့ Quad 4နိုင်ငံအစည်းအဝေးကိုသူတက်ရောက်ကောင်းတက်ရောက်ရလိမ့်မယ်လို့လည်းပြောဆိုပါရတယ်။မကြာသေးမီနှစ်တွေအတွင်းပထဝီနိုင်ငံရေးနဲ့ကုန်သွယ်မှုဆိုင်ရာအငင်းပွားမှုတွေကြောင့်ဩစတြေးလျနဲ့တရုတ်နှစ်နိုင်ငံဆက်ဆံရေးဟာတဖြည်းဖြည်းယိုယွင်းလာပါတယ်။ဩစတြေးလျကတရုတ်ကိုပြန်လည်ရင်ဆိုင်ခဲ့ပြီးတင်းမာမှုတွေဆက်ရှိနေတယ်လို့အကြက်ခတ်တွေကပြောဆိုပါရတယ်။နာမည်ရွေးကောက်ပွဲမှာဘသူကပဲလှုပ်လှုပ်တန်တပန်ရေးအရာချင်းကမှုပုံစံအစ်စ်တွေလိုအပ်နေတယ်လို့စစ်တနီတက်ကတော်ကခေတ်သစ်သမိုင်းပညာရှင်ပေါမောက်ကဂျိမ်းစ်ကာရန်ကပြောဆိုပါတယ
် I'm not saying that's the magic bullet to fix the Australia-China relationship. We've got a China that's more intimidatory.
ဒါကဩစတြေးလျတရုတ်ဆက်ဆံရေးကိုချက်ချင်းကောင်းသွားအောင်လုပ်နိုင်မယ်လို့မဆိုလိုပါဘူး။အရင်ကတည်းကဆိုင်ရင်ပိုပြီးဖိအားပေးလာတဲ့တရုတ်နိုင်ငံနဲ့ရင်ဆိုင်နေရတာပါ။စီးပွားရေးအရာဖိအားပေးမှုတွေကိုလည်းတရုတ်ကမလုပ်ဖဲနေမှာမဟုတ်ပါဘူး။တိတ်လွယ်ကူတဲ့ကိစ္စတကူမဟုတ်ပေမဲ့ဆက်ဆံရေးလေတံပြောင်းလာတာကိုလည်းမတိကျွတ်ကျွန်လုပ်နေမှာတော့မဟုတ်ပါဘူး
။ရွေးကောက်ပွဲမဲဆွယ်မှုတွေမှာအမျိုးသားလူညုံရေးဆိုင်ရာကိစ္စဟာအဓိကအကြောင်းအရာဖြစ်နေပေမဲ့ကုန်စည်နှုန်းတွေမြင့်တက်တာ၊စီးပွားရေးနဲ့ရာသီဥတုပြောင်းလဲလာတာစတာတွေဟာမဲဆန္ဒရှင်အတော်များများရဲ့အဓိကစိုးရိမ်ပူပန်မှုတွေဖြစ်တယ်လို့လေ့လာချက်တွေကတွေ့ရှိရပါတယ်။
VOA America အတန်ရဲ့မနက်ပိုင်းအတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA America အတန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကို၄၀ 24 နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်သံလိုင်းကနေ၄၀ 24 နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA America အတန်နဲ့RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru channel 101ဒါမှမဟုတ် Thaicom 6တို့ channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
VOA American တန်ရဲ့စနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့မနက်ခင်း Radio အစီအစဉ်တွေကို VOA Facebook စာမျက်နှာနဲ့ YouTube စာမျက်နှာကပါရုပ်သံအနေဖြင့်ကြည့်လို့ရအောင်တင်ဆက်ပေးထားပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့အမျိုးသမီးကဏ္ဍတုဒ္ဒဆွဲလို့တုဒ္ဒဆုံးလေးအမေရိကန်တကွင်းသိပ္ပံနဲ့နီးပညာတို့ကိုကြားရမှာပါ။အဲ့ဒီအထက်ကတစ်ခုကတော့
MS ပြတာအမနာအန်ရဲ့ကြီးရဒီမြေချောင်းတွေကမှပြောက်သွားပြီးရငားနေစီရောက်နေငားတွေကနေလူတွေစီရောက်တော့ဒီကလေးတွေကဆောက်တော့အုံထောက်ဆပြတ်သွားမှာ
ဒေါကင်မျိုးတက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နီးပညာအစီအစဉ်မှာကြီးရှုနားဆင်ကြရမှာပါ။အခုဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်။အရွယ်မရောက်သေးတဲ့ကလေးငယ်တွေကိုလိမ်ပိုင်းဆိုင်ရာမတရားပြုကျင့်မှုတွေဟာနေရာတစ်ခုတည်းလူမှုအတိုင်းဝိုင်းတစ်ခုတည်းမှာပဲကြုံရတဲ့ဖြစ်ရမျိုးမဟုတ်တယ်လို့သူတို့ရဲ့ဝစ်စားဆင်ရင်မှုနဲ့လည်းမဆိုင်ဘူးဆိုတာကိုလူအများနားလည်သိရှိလက်ခံလာအောင်လို့ရည်ရွယ်တဲ့ပြပွဲတစ်ခုကိုအမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်လန်ကာစတာခရိုင်မှာကျင်းပခဲ့ပါတယ်စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာရောအမျိုးသမီးနဲ့ကလေးငယ်တွေမတရားပြုကျင့်ခံရတဲ့အခြေအနေတွေဘယ်လိုရှိပါသလဲဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
မင်းကလေးရွေထဲမှာ3ယောက်မှာ1ယောက်နှုံးတော့ဟာကိုယ့်ရဲ့မိသားစုတွင်မှာဖြစ်စေလူမှုအတိုင်းဝန်းတွင်မှာဖြစ်စေတနည်းမဟုတ်တနည်းလင်ပိုင်းဆိုင်ရာစော်ကားခံရတာအကျန်းဖက်ခံရတာတွေကြုံနေရတယ်လို့ကုလသမဂ္ဂရဲ့လေလာချက်တွေမှာဖော်ပြထားပါတယ်ဒီလိုလင်ပိုင်းဆိုင်ရာမတော်မတရားမှုတွေကြဲကြဲပြန့်ပြန့်ရှိနေပေမဲ့လို့ကျူးလွန်သူအများစုကတော့ပြည်ထံကနေကင်းလွတ်ခွင့်ရနေတာကိုလည်းလေလာချက်တွေကထောက်ပြပါတယ်ခံရတဲ့သူတွေကိုပဲအပြစ်တင်တဲ့လူမှုအတိုင်းဝန်းတွေကြဲကြဲပြန့်ပြန့်ရှိနေစေပဲဆိုတော့ကိုလည်းလူခွင့်ရင်းနဲ့အမျိုးသမီးခွင့်ရေးတက်ကြွလှောက်ရှားသူတွေကပြောဆိုကြပါတယ်။အမျိုးသမီးတွေအနေထိုင်မတက်လို့ဝစ်စားစင်ရနာမလုံခြုံလို့ဆိုတဲ့ပြစ်တင်မှုတွေကိုပယ်ဖျက်နိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်မှာတော့ပြကန်းတစ်ခုပြသခဲ့ပါတယ်။ဒီပြကန်းမှာရှေးရိုးရာအတိုင်းဝစ်စားစင်ရနေထိုင်ကြတဲ့ MH လူမျိုးတွေနဲ့အလားတူလူနည်းစုတိုင်းဝိုင်းတွေကြမှာအရွယ်မရောက်သေးတဲ့မိန်းကလေးငယ်တွေအပါအဝင်အမျိုးသမီးတွေလိမ်ပိုင်းဆိုင်ရာမတော်မတရားပြုကျင့်ခံရမှုတွေဆက်ပြီးတော့ရှိနေတယ်ဆိုတာနဲ့ဒီလိုကြုံရတာဟာသူတို့ရဲ့ဝတ်စားဆင်ရင်မှုနဲ့မဆိုင်ဘူးဆိုတာကိုပေါ်လွင်စေဖို့ရည်ရွယ်ပြသတာဖြစ်ပါတယ်။တချို့အရွယ်မရောက်သေးတဲ့ကလေးငယ်တွေဆိုရင်သူတို့ဝတ်တဲ့ဝတ်စားကိုတော့ကိုယ်တိုင်ရွေးချယ်ခွင့်မရှိသေးတဲ့အရွယ်မှာမတရားပြုကျင့်ခံရတာကိုကြည့်မယ်ဆိုရင်မိန်းကလေးငယ်တွေမတော်မတရားပြုကျင့်ခံရတာဟာသူတို့ရဲ့ဝတ်စားစီရင်မှုနဲ့ဘာမှမဆိုင်ဘူးလို့ကိုယ်တိုင်အရွယ်မရောက်ခင်လိမ်ပိုင်းဆိုင်ရာမတရားပြုကျင့်ခံခဲ့ရတဲ့ Mary Byler ကပြောပါတယ
် Child sexual assault and sexual assault is something that happens has been happening inside
ကလေးငယ်တွေကိုမတော်မတရားပြုတာနဲ့လိမ်ပိုင်းဆိုင်ရာမတရားပြုကျင့်မှုတွေဟာလူမှုအတိုင်းအဝိုင်းတွင်အလွှာအသီးသီးမှရှိနေပါတယ်ဒီမှာပဲဖြစ်တယ်ဟိုမှာတော့မဖြစ်ဘူးလို့ပြောလို့မရပါဘူးဒါအပြင်ဝစ်စားစင်မှုနဲ့လည်းမဆိုင်ပါဘူးကလေးငယ်တယောက်လိမ်ပိုင်းဆိုင်ရာမတော်မတရားပြုခံရတာဟာသူ့ရဲ့ဝစ်စားစင်မှုနဲ့ဘာမှမဆိုင်ပါဘူး MS လူမျိုးတွေဟာရှေးရိုးရာအတိုင်းခေါင်းကနေခြေပြားအစုံခန္ဓာကိုယ်အစိတ်ပိုင်းအားလုံးလုံခြုံအောင်ခေါင်းဝင်ရှည်ကြီးတွေကိုဝင့်စင်ကြပေမဲ့လို့လေလိမ်ပိုင်းဆိုင်ရာမတရားပြုခံရတဲ့အခြေအနေကနေမလွတ်ကြပါဘူးဒါကိုပေါ်လွင်စေဖို့အတွက်မတရားပြုကျင့်ခံရတဲ့မိန်းကလေးငယ်73ဦးရဲ့အဝတ်အစားတွေကိုဒီပြပွဲမှာပြသချပါတယ်။ဒါနဲ့ပတ်သက်လို့လည်းမယ်ရီဘိုင်လာကအခုလိုပြောပါတယ်
။ The display came about because people were talking about it on the internet.about how like there's
မတရားပြုကျင့်ခံရသူတွေနဲ့ပတ်သက်ပြီးဝစ်စားစင်မှုအကြောင်းတွေကိုအင်တာနက်ပေါ်မှာလူတွေကပြောနေကြလို့ဒီပြပွဲကိုလှုပ်ဖြစ်တာပါမတရားပြုခံရသူတွေဝစ်ခဲ့ကြတဲ့ခေါင်းဝင်ရှည်တွေကိုပြပွဲခင်းကျင်းပြသပါလားဆိုပြီးတယောက်ကလည်းအကြံပေးခဲ့ပါတယ်ပြပွဲဥဆောင်စီစဉ်တဲ့ Hope and ကလည်းဒီပြပွဲလှုပ်ဖို့ကျွန်မကိုအကူအညီတောင်းခဲ့ပါတယ
် Hope and တို့ကတော့ပုံမကောင်းမွန်တဲ့လမ်းအဘရာဝေးလိုနာမည်ပေးထားတဲ့အဖွဲ့ကိုတည်ထောင်သူလည်းဖြစ်အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးလည်းဖြစ်ပါတယ်။အရွယ်မြောက်သေးတဲ့ကလေးငယ်တွေအမျိုးသမီးတွေဟာကိုယ့်ရဲ့မိသားစုတွင်အနီးကနေထိုင်တဲ့လူမှုအတိုင်းအဝိုင်းအတွင်းမှာကိုပဲမတရားပြုခံရတာတွေရှိနေတယ်လို့သူကပြောပါတယ်
။ And many of these were very young children prepubescent children
မတရားပြုကျင့်ခံရတဲ့သူတွေထဲမှာအသက်အတော်ကိုငယ်ကြတဲ့ကလေးတွေအများကြီးပါပါတယ်။
တချို့ဆိုရင်အပြိုးပေါ်တော့မဝင်သေးပါဘူးသူတို့ဘာဝတ်မဲဆိုတာကိုရွေးချယ်ပြီးတော့ဝတ်တက်တဲ့အရွေတော်မရောက်သေးပါဘူးမိဘတွေဆင်ပေးတဲ့အတိုင်းဝတ်ကြတာပါဖះเจ้าကဘလို့ဝေးရမယ်လို့ပြောတဲ့အတိုင်းလုံလုံချုံချုံဝတ်ထားတဲ့ဈာကကိုပဲမတရားပြုကျင့်ခံရပါတယ်ဒီတော့ခေါင်းကနေခြေပြားအစုံဘလို့ပဲလုံချုံအောင်ဝတ်ထားပါစေကလေးငယ်တွေမတော်တရားပြုကျင့်ခံရတာလိမ်မိုင်းဆိုင်ရာစော်ကားခံရတွေမဖြစ်နိုင်ဘူးလို့ဘသူမှအာမခံပြီးတော့လည်းမပြောနိုင်ပါဘူးဒါလူတွေနားလည်လက်ခံလာအောင်အကောင်းဆုံးပြနိုင်မယ့်နည်းလမ်းလို့ယူဆပြီးတော့ကျမတို့ဒီပြပွဲကိုလုပ်ဖြစ်တာပါမတရားပြုကျင့်တဲ့သူတွေထဲမှာတော်တော်များများကကိုယ့်ရဲ့မိသားစုတွင်လူမှုအတိုင်းဝိုင်းတွင်မှာကိုပဲရှိနေပါတယ်အမျိုးသမီးတစ်ယောက်သူ့ရဲ့ဝတ်စားစင်ရင်မှုကြောင့်မတရားပြုကျင့်ခံရတာဆိုတဲ့ခရသူကိုအပြစ်ပုံချတဲ့ယူဆတွေရပ်တန့်အောင်ကြိုးပမ်းတဲ့အနေနဲ့ပြီးခဲ့တဲ့နှစ်ပိုင်းတွေကတည်းကအမေရိကန်ကောလိပ်ချောင်းတွေနဲ့နေရာအတော်များများမှာပြပွဲတွေလုပ်ခဲ့ကြပါတယ်။ဒီလိုပြပွဲတွေနဲ့အလားတူလုံလုံညုံညုံဝတ်စားစီရင်ကြတဲ့ MS အတိုင်းဝိုင်းကိုထင်ဟပ်တဲ့ပြပွဲတစ်ခုလုပ်ဖြစ်ခဲ့တာဖြစ်တယ်လို့ဒီပြပွဲကိုစီစဉ်သူတွေကပြောပါတယ်။ဒီလိုပြပွဲလုပ်ဖို့အတွက်လိမ်ပိုင်းဆိုင်ရာမတရားပြုကျင့်ခံရသူတွေရဲ့မိသားစုတွေကလည်းကူညီပေးခဲ့တာပါ။
I think I feel honored in some ways because people trusted us enough to share.
လိမ်မိုင်းဆိုင်ရာမတရားလုပ်ခံရသူတွေရဲ့မိသားစုတွေကအခုလိုအဝတ်စားတွေကိုကျမတို့အပေါ်ယုံကြည်ကြည်နဲ့မျှဝေပြသဝင်ပြုတာဝမ်းသာကုန်ရပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းဒီအဝတ်စားတွေကိုမြင်ရတာသူတို့ကြုံရတဲ့အဖြစ်အပျက်တွေကိုခံစားရတာကအရန်ကြေကွဲရစေပါတယ်။သူတို့ကြုံခဲ့ရတဲ့ဖြစ်ရပ်တွေကိုကျမတို့အလေးထားပါတယ်။မိသားစုတွေကအခုလိုမျှဝေပေးတဲ့အတွက်လေသူတို့အတွက်တရားမျှတမှုရရှိလာဖို့ကျမတို့မျှော်လင့်ပါတယ်။အမျိုးသမီးနဲ့မိန်းကလေးငယ်တွေအပေါ်လိမ်မိုင်းဆိုင်ရာမတော်မတရားပြုမှုတွေဟာအမေရိကန်ပြည်အောင်စုလိုနိုင်ငံကြီးတွေမှာတော့ဒီကနေ့အထိနေရာအတော်များများမှာရှိနေသေးတာကိုအခုပြပွဲကဖော်ပြနေပါတယ်။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလည်းဒီလိုဖြစ်ရပ်တွေကြကြပြတ်ပြတ်ရှိနေပြီးပိုပြီးဆိုးတာကတော့ခင်ရသူတွေအတွက်တရားမျှတမှုရနိုင်တဲ့အခြေအနေမရှိတာပဲလို့အမျိုးသမီးခွင့်ရေးအတွက်နှစ်ပေါင်းများစွာတက်ကြွလှုပ်ရှားနေတဲ့မြမအမျိုးသမီးသမဂ BWU ရဲ့ဥက္ကဋ္ဌမတ်တနေမျိုးကပြောပါရယ်
။ကျွန်တော်တို့ပြည်သူတွေကရွေးကောက်ခဲ့တဲ့အစိုးရလက်အောက်မှာတော့မှကျွန်တော်တို့ဒကာရင်းလုံးမှအမျိုးသမီးတွေဘလလောက်ကတော့မလုံခြုံခံရတယ်အမျိုးသမီးတွေဘလလောက်ကတော့အိမ်တိုချက်ဖတ်မှုခံရတယ်ဆိုတဲ့ဒေတာကိုကျွန်တော်တို့စနစ်တကျမှကောက်ခဲ့နိုင်လိုက်ပြီဗျာနော်။ဒါပေမဲ့လည်းကိုယ်လုံးလုံးတဲ့ဒေတာအရာကြည့်မယ်ဆိုလို့ရှိရင်လေမာရင်ကျေးဆိုတဲ့ဖုန်းကြီးတွေစာချပေးနေတယ်တင်ကြားပေးနေတဲ့အကြောင်းမှာတော့အမျိုးသမီးတွေကမိန်းကလေးငယ်တွေကမလေးချခံနေရတယ်ဆိုရင်တခြားသောနေရာတွေမှာအများကြီးသူနေရာတွေမှာတော့ပုံမှန်ပြီးတော့လွယ်လွယ်ကူကူနဲ့ဒီအကြမ်းဖက်မှုတွေဒီလုံမဆိုင်ရာကျူးလွန်မှုတွေကတော့ကျုံနေနိုင်တယ်ပေါ့နော်ကြည်ကြည်ပြတ်ပြတ်ကိုဆက်ဖြစ်နေတယ်ဆိုတာမျိုးကတော့ကျမတို့လုံးဝပြောလို့ရတဲ့အနေထားဖြစ်နေတာပဲနော်ဒီအချိန်ကတော့လေပြောမယ်ဆိုရင်လို့ချက်လက်တွေအမတန်မှကောက်ရခဲ့တဲ့အချိန်ဖြစ်တယ်။လိမ်မိုင်းဆိုင်ရာအရာစော်ကားမှုတွေကတော့ဆက်ဖြစ်နေမှာပဲ။ဒါပေမဲ့ကျမတို့ဟာဆက်အနာရှင်စနစ်အောက်မှာရောက်နေတယ်။အနာသိမ်းထားတဲ့လူတို့ရဲ့ဒီချက်လက်မှုအောက်ကနေပြီးတော့ပြည်သူတွေကမျိုးစုံရှင်းတမ်းနေရတဲ့နေသားမှာခုနလိုမျိုးဒီအကြမ်းဖက်မှုတွေခံနေရတဲ့အမျိုးသမီးငယ်ပဲပြောအမျိုးသမီးကြီးတွေပဲပြောကဘလို့မှသူတို့အနေနဲ့တိုင်ကြားလို့ရနိုင်တဲ့ခွင့်လမ်းမရှိဘူး။တိုင်ကြားလို့ရမယ့်နေရာတွေကလည်းပဲအကြမ်းဖက်ဒီရဲ့ကိုယ်တိုင်ရဲ့အုတ်ချုံမှုအောက်ကနေရှိနေတဲ့နေရာတွေဖြစ်တယ်တရားရေးဌာနပဲပြောပြီးတဲ့ခါကျလို့ရှိရဲပဲပြောပေါ့နော်ဆိုတော့ဘယ်သူမှဆိုတော့ယုံကြည်လို့မရတဲ့အနေထားမှာကျမတို့ဖြစ်လာရင်လည်းဘယ်သူမှလည်းတိုင်ကြားမှာမဟုတ်တဲ့အတွက်ကြောင့်မလို့ဒီအချက်လက်တွေကိုကျမတို့ဘယ်လိုကောက်ယူမှာလဲဘယ်လိုမျိုးဒါကိုခိုင်မာမှုရှိကြောင်းလုပ်မှာလဲဆိုတာကအမှန်တမ်းမှထက်ခဲပြီးတော့စိန်ခေါ်မှုများတဲ့အလုပ်တစ်ခုဖြစ်တယ်အဲ့ဒီအတွက်လည်းပဲဒီ social justice အတွက်မျိုးမျိုးအတွက်လုပ်နေတဲ့သူတွေအတွက်ကအများကြီးနှီးလန်းနေစဉ်းစားနေရတယ်ဘယ်လိုကုလို့ရမှာလဲပေါ့နော
်ခရသူတွေကိုဖြစ်တင်တဲ့အယူဆတွေကတော့လုံးဝကိုလက်ခံနိုင်စရာမရှိဘူးလို့လည်းမတ်တင်နေမျိုးကပြောပါတယ
်ဒီနိုင်ငံမှာပဲဖြစ်ဖြစ်ဒီနေရာမှာပဲဖြစ်ဖြစ်မျိုးသမီးတွေကလေးသမီးတွေမရင်းချစ်ခံရပြီဆိုလို့ရှိရင်ပဝန်ကျင်ကပုံစံမျိုးနဲ့ဝေဖန်ဖြစ်တင်တာတွေရှိတယ်သူကြီးအဖြစ်ခံရတဲ့သူတွေပေါ့နော်အဲ့ထက်မှမှပုံစံတူပြောဆိုလို့ရှိတာကကြတော့ဒါဝတ်စားဆင်မှုကြောင့်မလို့မတင်းဖြစ်ခံရတဲ့တစ်ဖက်သူကိုသိဆောင်ပြားရောင်းတဲ့ဝတ်စားတွေဝတ်လို့မတင်းဖြစ်တဲ့ဆိုတဲ့ဒီ victim blaming ဆိုတဲ့ဟာမျိုးဖြစ်တတ်တယ်ဆိုတော့အဝတ်စားဆိုတာကဒါလူတူတယောက်ချင်းစီရဲ့ဆင်ထုံးဖွဲ့မှုပဲဖြစ်တယ်အထူးသဖြင့်ကတော့ဒီလိုမျိုးအမျိုးသမီးတွေကိုတွေ့ရင်မရင်ချင်းလို့ရတယ်ဆိုတဲ့ mindset ဝင်နေတဲ့သူတွေအတွက်ပြောမယ်ဆိုတာ excuse ခုပဲပေါ့နော်အကြောင်းပြချက်တစ်ခုပဲဖြစ်တယ်ဆိုတော့ဥမာကလေးတွေကလည်းလုံးချုံဝတ်တာတယ်ဘယ်လိုမှ sexy ဝတ်စားမဝတ်ထားဘူးသူတို့လည်းမရင်ချင်းလိုက်တယ်အဲ့လိုမျိုးဆိုလို့ရှိရင်တော့ဒါဝတ်စားကြောင်းလို့ကျမတို့ပြောဦးမလားပေါ့နော်တကယ်တကယ်ကျတော့အမျိုးသမီးကလေးတွေကိုဒါအားနည်းတဲ့သူလို့မြင်ပြီးတော့မှကိုယ့်ရဲ့ဒီလိန်ပိုင်းဆိုင်ရာအကျိုးအမြတ်အတွက်ရယူလို့ဆောင်လို့တဲ့ လူတူတယောက်ချင်းစီအဲ့ဒီအမျိုးသားတွေလည်းပဲဆိုင်လဲပေါ့နော်ဆိုဒီလိုမျိုးလုံနေနိုင်တယ်ဆိုတာကလည်းဥပဒေအရတရားရေးအရတကယ်ကြာကြာကြိုက်တော့ဖြည့်ရှင်းတာမျိုးတွေမလုပ်ဘူးအဖြစ်သေးရေးယူတာမျိုးတွေမလုပ်ဘူးငွေရှိရင်ငွေနဲ့လိုက်လို့ရတဲ့ဒီတရားရေးစနစ်တွေရပြတ်ပြားမှုပေါ့နော်ဒီလိုနေထားမျိုးတွေလည်းအများကြီးဆိုင်တယ်တစ်ခါကလည်းဒီလိုတရားရေးစနစ်တွေရပြတ်ပြားမှုကိုမထောက်ပြပဲနဲ့ victim blaming ပေါ့ဒီကျူးလွန်ခံရတဲ့သူတွေကအဖြစ်ဆိုလို့ရှိတဲ့ပတ်ဝန်းကျင်လူတိုင်းဝိုင်းရဲ့အနေထားတွေကြောင့်လည်းအခုလိုမျိုးဒီမရင်းချစ်ခံရမှုတွေကအများရန်တန်လျာရှိနေတာဖြစ်တယ်ပေါ့နော်ဒါကြောင့်မို့ဒီလိုကိစ္စရဖြစ်လာပြီဆိုရင်လူမှုပတ်ဝန်းကျင်ရကောပြီးတော့မှဥပဒေကြောင်းရကောတကယ်ကြဖြေရှင်းရမယ်ဘယ်ဘယ်ကျူးလွန်တဲ့သူမဆိုတကယ်ကိုတိကျပြတ်သားတဲ့ကြီးလေးတဲ့အဖြစ်အပျက်တွေပေးရမယ်ဒီလိုလုပ်မှလည်းပဲဒီလိုပြဿနာတွေဖြေရှင်းနိုင်မယ်ပေါ့နော
်အမျိုးသမီးတွေအရွယ်မရောက်သေးတဲ့မိန်းကလေးငယ်တွေနေပိုင်းဆိုင်ရာမတော်မတရားပြုကျင့်ခံရတဲ့ဖြစ်ရပ်တွေကတော့ကမ္ဘာနေရာအနှံ့ကြဲကြဲပြန့်ပြန့်ဆက်ပြီးရှိနေတဲ့ဆိုတော့ကုလသမဂ္ဂနဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေရဲ့အစဉ်ကစားတွေမှာလည်းတွေ့နိုင်ပါတယ်။ဒါရီရက်တန်ပို့မှာတော့ပတ်ဝန်းကျင်လူမှုအတိုင်းဝိုင်းအားလုံးရဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေလိုအပ်နေတဲ့ဆိုတာတင်ပြရင်းဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်။ဒီမှာဖြည့်ဖြည့်ထူတာရှင်
ဘက်ကင်ပြည်တွင်တင်ဆက်တဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်အခုတခါနားဆင်ကြည့်ရှုရမယ့်အပတ်စဉ်ကဏ္ဍကတော့အမေရိကန်တခွင်သုဒ္ဓဆောင်လင်းအမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်ကိုဗစ်အားဖြင့်ကာကွယ်ဆေးဒုတိယအကြိမ်ထိုးဖို့မြန်မာအမေရိကန်တွေအစဉ်အသစ်ဖြစ်နေတာကိုဗစ်ရောဂါထိန်းချုပ်ပြီးကာလမှာစီးပွားရေးလုပ်ငန်းတွေပုံပြိုးဖို့မြန်မာလုပ်ငန်းရှင်တွေမျှော်လင့်နေကြတာစတာတွေကိုကိုအောင်ကစူးစီးတင်ပြထားပါတယ်
ကိုဗစ်ရောဂါဒဏ်ကနေကာကွယ်ဖို့အသက်50ကျော်သူတွေနဲ့ကိုယ်ခံအားစနစ်မကောင်းသူတွေဒုတိယအကြိမ်ကိုဗစ်အဖြစ်ကာကွယ်ဆေးထိုးကြဖို့အမေရိကန်အစိုးရတာဝန်ရှိသူတွေကအခွင့်ပြုလိုက်ပါတယ်။အဖြစ်ကာကွယ်ဆေးထိုးဖို့နဲ့ပတ်သက်ပြီးတော့မြန်မာတွေအပါအဝင်အမေရိကန်တချို့ရဲ့သဘောထားကိုတင်ပြပေးရမယ်။ကိုဗစ်ရောဂါစတင်ကာစကာလမှာကာကွယ်ဆေးမရှိသေးတာကြောင့်အမေရိကန်ပြည်ထောင်စုမှာကိုဗစ်ကြောင့်သေဆုံးသူလူ 6,800 နီးပါးရှိပါတယ်။အခုကမှတော့ကိုဗစ်ကာကွယ်ဆေးအပြင်အားဖြင့်ကာကွယ်ဆေးတွေဒုတိယအကြိမ်ထိုးဖို့အမေရိကန်ဆေးဝါးနဲ့အစားအသောက်ကြီးကြပ်ကုကဲရေးအေဂျင်စီ FDA ကအခွင့်ပြုထားပါတယ်။အင်ဒီယားနာပြည်နယ်ဖိုအီမျိုးကဦးအောင်မြင့်ထွန်းကအခုလိုပြောပါတယ်
။ကျွန်တော်လည်းအသက်အရွယ်60ကျော်လာတော့ကိုကလည်းဘုနာပါတော့ခုခံအားလည်းကျလာတပြေးပြေးနဲ့လေ။ဆိုတော့ကျန်တဲ့လူငယ်လေးတို့ကျွန်တော်ကမတူတော့ဘူး။အဲ့ဒီခါကျတော့ကျွန်တော်တို့မှဘုနာပါတော့ဆေးကိုကျွန်တော်တို့ကအထူးကအားထားပြီးတော့ရက်တည်နေရတဲ့အခြေအနေမျိုးတွေကျွန်တော်တို့ကဲမကြီးကအဲ့လိုသွားနေရတဲ့အခြေအနေမျိုးတွေလည်းဖြစ်လာတယ်
။အမေရိကန်ကူးစက်ရောဂါထိန်းချုပ်ရေးနဲ့တာစီအေးဌာန CDC ကတော့ဒုတိယအကြိမ်ကိုဗစ်အားဖြင့်ကာကွယ်ဆေးထိုးခြင်းထိုးဖို့အကြံပြုထားပေမဲ့ချက်ချင်းမဖြစ်မနေထိုးဖို့တော့တိုက်တွန်းမထားပါဘူး။ Wisconsin ပြည်နယ်မှာ Milwaukee မြို့ကကိုဗစ်တောင်းကတော့မကြခင်မှာဆေးထိုးမယ်လို့ဆိုပါတယ်
။ဟုတ်ကဲ့ကျွန်တော်ထိုးဖို့အစီအစဉ်ထားပါတယ်။ကျွန်တော်ထိုးရတာအရင်3လလောက်တော့ဆိုတော့အခုလေးလာပြည်တဲ့လူတွေထိုးရမယ်ဆိုတော့ကျွန်တော်လေးလာပြည်တဲ့ဓာတ်သွားထိုးဖို့စီစဉ်ရှိပါတယ်။ဘာကြောင့်ထိုးရလဲဆိုတော့ကျွန်တော်အဓိကတော့ကျွန်တော်ကိုတိုင်ရောကျွန်တော်နဲ့သူနေထိုင်တဲ့မိသားစုပတ်ဝန်းကျင်တကယ်ချင်းပေါင်းတဲ့မိတ်ဆွေအားလုံးပေါ့ကိုကြည့်ရတဲ့ဆက်ယောဂမရအောင်လို့အတိုင်းနိုင်ဆုံးတော့သူတို့မထိုးတာမှကိုထိုးထားတဲ့အတွက်သူတို့အန္တရာယ်ကဲအောင်လို့ရည်ရွယ်ပြီးထိုးရခြင်းဖြစ်ပါတယ်။
ကိုဗစ်အားဖြင့်ကာကွယ်ဆေးတစ်ချိန်မှထိုးမထားသူတွေထိုးဖို့တော့ FDA ကာကွယ်ဆေးဆိုင်ရာအကြီးအကဲကပြောထားပါတယ်။ Oregon ပြည်နယ် Westland မြို့ကဆူရှိဘုံစားတောက်ဆိုင်ပိုင်ရှင်ကိုထွန်းနှုံးကလည်းယောဂကာကွယ်တားဆီးရေးနဲ့ပတ်သက်ပြီးတတိအမြဲရှိနေဖို့လိုအပ်ကြောင်းကိုလိုပြောပါတယ်
။ဆိုင်မှာလာစားတဲ့လူတွေကလည်းဒီဆိုင်ရှင်တွေရဲ့ဟိုဆေးဝါးဘလို့သူတို့အကာအကွယ်ဘလို့လုပ်တယ် Social Distance ဘလို့နေတယ် Customer တွေကိုတန့်ရှင်းနဲ့ပတ်သက်လို့ယောဂကာကွယ်တန့်ရှင်းတဲ့ပတ်သက်ဘယ်လိုလုပ်လဲဆိုတော့သူကအများရန်အကဲခတ်တယ်ဗျ။အဲ့တော့သူတို့ကလည်းအကဲခတ်တဲ့လူတွေဖြစ်သလိုကိုယ့်ဘက်ကလည်းလုံညုံအောင်အကုန်လုံးလုပ်ထားတာမျိုးရှိတယ်။တချို့ဆိုမေးတယ်ခင်ဗျာဘူစာထိုးပြီလားလို့မေးရင်ကျွန်တော်တို့ကထိုးပြီပါပြီ။စောက်ဆိုင်မှာဆိုင်မို့လို့ကျွန်တော်တို့ကသေးသေးချာဆေးထိုးရပါတယ်။အဲ့ဒါမှကတ်စတမာတွေနဲ့ကျွန်တော်တို့ရမှာပို့ပြီးတော့ဟိုလောက်ကန်ရတာအဆင်ပြေပါတယ်လို့ကျွန်တော်ပြောရတယ
်။အသက်50ကျော်နဲ့ကိုယ်ခံအားစနစ်မကောင်းသူတွေကတော့ဒုတိယအကြိမ်အဖြစ်ကာကွယ်ဆေးထိုးဖို့လိုအပ်ပါတယ်။ဆောင်းရာသီမှာ Omicron COVID အကြီးအကျယ်ကူးစက်ပြီးအခုအခါကူးစက်မှုတွေကျဆင်းလာချိန်မှာပဲကြိုတင်ကာကွယ်နိုင်ဖို့တာဝန်ရှိသူတွေကအခုလိုတိုက်တွန်းတာပါ။ Washington ပြည်နယ်က Bill Woodman က
No, no, my philosophy is I want to be
you know all done in the me yoga ma ku se ang ju sa ni thai ma le ku wa cha ma yi paw yin tacha tu ri de se yu ma ni ya bo shi la ma chao cha ma yi ga au ma ni ba le
american pi yang su ma covid se thu bo mu thu bo ha be party a phwe ji ko thauk khan da le so ra paw ma le mu ti ni ba de ye bu wa a phyin conservative yu wa ra yong chi de republican nwe ga covid ka kwe se thu bo san chin ja bi democrat de ga ro ka kwe se ha thi yauk da chang so pi lo se thu ja ba de washington pi ne ga Mary Felizaga.
I think that's a really good idea because especially with people
see thu ja ra ro kaung ma de chu ri ga nakhong si ma tet ja ro u so ro naw the ku set mu ri shi la nai ma de da go thain chou pho ga ro ta nit ta kha da ma mho hne apai cha lai thu twa me so yin no pou man dai phit la ma ba lu ri ni ne ti bu ga ro da ha be party go thauk khan ne ma thauk khan mu so ra ne ma tet sai ma u cha ma yi twet tet tet ba
ကူကာအိုမီခရွန်ကနေထပ်ပြီးမျိုးကွဲပြန့်ပွားနေတဲ့ကိုဗစ်ဟာဥရောပမှာကူးစက်နေပြီးအမေရိကမှာလည်းပြန့်ပွားမယ်လို့ပညာရှင်တွေကသတိပေးထားပါတယ်။အမေရိကန်နှစ်ပုံသုံးပုံကတော့ကိုဗစ်ကာကွယ်ဆေးထိုးထားပေမယ့်အဲ့ဒီထဲကတဝက်လောက်ဟာအားဖြည့်ကာကွယ်ဆေးထိုးမထားသေးပါဘူးခင်ဗျာ။ကိုဗစ်ကရောဂါထင်းချုံလာနိုင်ပြီးတဲ့နောက်အမေရိကမှာစီးပွားရေးခွင့်လန်းတွေပို့ပြီးတော့အခြေအနေကောင်းလာဖို့လုပ်ငန်းရှင်တွေကမျှော်လင့်နေပါတယ်။နယူးယောက်ကွင်းစ်အရက်ကမြန်မာစားတောက်ဆိုင်ကော်လိုရာဒိုကကော်ဖီဆိုင်လုပ်ငန်းရှင်တွေကသူတို့ရဲ့မျှော်လင့်ချက်တွေအကောင့်တွေပေါ်လာဖို့ကြိုးစားနေကြတဲ့အကြောင်းကိုတင်ပြပေးရမယ်။ကိုဗစ်ကြောင့်စီးပွားရေးလုပ်ငန်းအများပြရနာခဲ့ရပြီးတဲ့နောက်ခုကလုပ်ငန်းတွေပုံမှန်ပြန်လည်ပတ်လာအောင်လုပ်ငန်းရှင်တွေကကြိုးစားနေကြပါတယ်။နယူးယောက်ကွင်းစ်အရက်ကကွင်းစ်မော်ဇေဝယ်စင်တာမှာဘာမီစပိုက်စ်မြန်မာစားစာရောင်းချတဲ့ဆိုင်ကိုဖွင့်လှစ်သူကိုမျိုးလင်းသွေးကလုပ်ငန်းအခြေအနေကိုအခုလိုပြောပြပါရစေ။
ဒုစရက်တိုင်းတာပြုလို့အောင်မှုမရသေးဘူး။လုံဆောင်ရတဲ့ပဲ။အောင်မြင်တဲ့အတိုင်းသာအောင်မြင်တဲ့အောင်မြင်လာတဲ့နှုံးသားအမှန်တမ်းပဲအားရစရာတောင်းရတာ။သူကတော့သူတို့ညီမတွေကအများကြီးအားပေးကြတယ်။ညီမမဟုတ်တဲ့လူတွေကလည်းပဲအမြင်စားပြုစားလာကြတော့စံတက်စားသုံးလို့စိတ်နဲ့တက်ပြီးတော့သူတို့ကပြန်လာတဲ့နှုံးသားတွေကရမ်းများနဲ့ပြည့်တာပြအမှန်တမ်းပဲအားရစရာတောင်းတယ်ပေါ့နော်။ဒါလို့ဆိုကျွန်တော်ရဲ့ Queen's Night Market မှာဆိုလို့ရှိရင်98 Japanese customer တွေကညီမမဟုတ်တဲ့ customer တွေ
ကိုဗစ်ကရောဂါနောက်ဆက်တွဲရခဲ့မှုကြောင့်မကြသေးခင်လပိုင်းတွေအတွင်းအမေရိကန်ငွေကြေးဖောင်းပွားလာခဲ့ပြီးဓာတ်ဆီဈေးအပြင်ကုန်စည်နှုန်းတွေလည်းတက်လာပါရတယ်။ဒါပေမဲ့လည်းဒီတန်ကိုကြံ့ကြံ့ခံရင်းဆက်ကြိုးစားသွားမယ်လို့ဆိုပါရတယ
်။ဒီတန်ကမှကျတော့ခုနကကြံ့ကြံ့လို့ကျတော့ပြောတာပဲ။အဲမဲ့ကျွန်တော်တို့ကိုဗစ်ကာလမတိုင်ခင်တော့ချက်သားနဲ့အခုချက်သားနဲ့အစည်းအဆတ်တော်တယ်။အဲလိုပဲကျွန်တော်ချက်တဲ့စီကိုလည်းဈေးကအဆတ်တော်တယ်။ချက်တုံးနေဆိုလည်းဈေးကအဆတ်တော်တယ်။ဆိုတော့အခြေခံတုံးတဲ့သုံးဆောင်ပစ္စည်းတွေကဈေးကမဆန်စားဖြစ်တဲ့အချိန်မှာကျွန်တော်စားတော့ဒီစားတော့မျိုးရောလဲသူကနေလည်းအရင်ကပြန်ရဖို့တော့တော်တော်လေးအကြီးပါပါဒါပေမဲ့ဒီတက်မှုတွေကအများကြီးရှိနေပါတယ
်ကော်လိုရာဒိုပြည်နယ်ဒန်ဗာမြို့မှာလည်း BNN ညီမ3ယောက်ကပထမဆုံး Vietnam Coffee ဆိုင်ဖွင့်လှစ်ခဲ့ပါတယ်စုံဦးတီထွင်လုပ်ငန်းရှင်မိဘတွေကဆင်းသက်လာသူတွေဖြစ်တာကြောင့်လဲကိုဗစ်ကာလအလွန်အတွက်သူတို့ကလုပ်ငန်းအစ်ကိုစတင်ဖို့ရွေးလိုက်တာပါတီကဖေးဆိုင်ပိုင်ရှင်ဆက်ရှလီငွေက
This is how we brew our coffee this is
the Vietnam coffee နှစ်တက်နေပါစကားပါတဲ့ခွက်နဲ့ coffee စစ်ချတာပါကော်ဖီမုန့်ကိုတော့ဗီယက်နမ်မှာမှာပြီးအမေရိကမှာပြန်လှပြီးတော့မှဖြော်တာဆိုတော့အရင်လက်ဆက်ပါတယ
်ဗီယက်နမ်ရင်ကျင်းမှုနဲ့ကန့်ကြီးပြီးပတ်ဝန်းကျင်နဲ့လည်းအဆင်ပြေနိုင်မဲ့နည်းလမ်းတွေကိုအသုံးချရကြောင်းသူတို့ကပြောပါတယ်ဗီယက်နမ်ရိုးရာမုန့်တချို့လည်းရောင်းပါတယ်ဆန်ရှင်တူဖြစ်တဲ့ဆက်စတိုင်းငွေက
I think that we open during peak time
ကယောဂကာလရဲမှာအားလုံးကအောင်းအင်းနေရပြီးတဲ့နောက်မှာအခုလိုဆိုင်သစ်တွေဖွင့်တာကိုမြင်နေရတဲ့အချိန်မျိုးမှာဒီလိုဆိုင်ကိုဖွင့်လိုက်တာပါ Vietnam coffee ဆိုင်လိုမျိုးဆိုင်သစ်တွေမှာအားလုံးကအသစ်အဆန်းမြည်ဆန်းရင်းနဲ့ထိုင်ကျင်နေကြရတဲ့ထင်ပါတယ်
လုပ်ငန်းတွေပုံမှန်ပြန်လည်ပတ်နိုင်ဖို့ပြည်내အစိုးရတွေကရောပြည်ထောင်စုအစိုးရကပါနှီးပေါင်းစုံနဲ့ဆောင်ရွက်နေကြချိန်မှာပဲလုပ်ငန်းရှင်တွေဟာသူတို့ရဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေရေရှည်ရည်တည်နိုင်ဖို့အင်အားအပြည့်နဲ့ကြိုးပမ်းသွားမှာဖြစ်တယ်လို့လည်းပြောကြပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်တဲ့သုတဆုံလင်းအမေရိကန်တခွင်ဖြစ်ပါတယ်အခုဆက်လက်ပြီးထုတ်လုပ်ပေးမှာကဒေါက်ကင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာဖြစ်ပါတယ်ဒေါက်တာခမောင်ညိုကိုမေးမြန်းပြီးတော့တင်ဆက်ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာတနင်္ဂနွေပိုင်းရွှေကျင်နေကြသူတွေဟာရွှေဖန်းတဲ့အခါမှာဗရားကိုပဲတုံးလို့ရှိကြပါတယ်တဘာဝဝင်းချင်အတွက်ရောလူကျမ်းမာရေးအတွက်ပါထိခိုက်စေတဲ့ဗရာအစာလက်ချလို့ခေါ်တဲ့ဘိုရက်ဆိုတုံးတာဟာ အန်ဒီယကင်းတဲ့လို့ဓာတုပညာရှင်ဒေါက်တာခင်မောင်ကြီးကပြောပါတယ်။ဘယ်လိုလဲ
မှာပြဒါကိုကျွန်တော်သုံးကြတယ်။ချွေထုတ်တဲ့လူကမြန်မာပြည်လိုမျိုးနေရာအနှံ့မှာကျွန်တော်ကျင်လိုက်ပြီးကျင်လိုက်ပြီးနောက်ဆုံးကျန်နေတဲ့ပဲတွေကိုမမြင်ရအောင်လေးရှူတာပုံလေးတွေအဲမမြင်ရတဲ့ပဲတွေကိုပဇာနဲ့ရောလိုက်တယ်ရောလိုက်ပြီးတော့သူတို့အလုံးလေးရလိုက်အဲအလုံးလေးကိုအိတ်ထဲထဲမှာညှစ်လိုက်ပြီးရင်ဟိုဆိုင်မှာတက်ရောက်အောင်ပဲဆိုင်ကတော့အဲဒီမှာမီးပြင်လိုက်တော့အလေးကြီးချိန်ပေးလိုက်ရင်ပြီးသွားရောအမှန်လွယ်တဲ့အတွက်အဲ့ဒီမီးပဲသုံးတယ်ဒါပေမဲ့တကယ်လို့အဲ့ဒီပဲကိုကျွန်တော်တို့ကလက်ချမ်းနဲ့ဖိုထိုးလိုက်ရင်ရွှေအလုံးလေးပြန်ထွက်လာအဲ့ဒါသေးချာပေါက်ထွက်တယ်ဆန်းလဲဆန်းရပြီးငါကရလဲသုတေသနာလုပ်ပြီးတော့အဲ့လိုမျိုးလုပ်ကြပါလို့ပြောပေမဲ့ဘယ်သူမှမလုပ်ကြဘူး။ဘာကြောင့်လဲဆိုရင်ဒီတပိုင်းတနိုင်လုပ်တဲ့လူတွေကသူချက်ချင်းပတ်ဆံလို့ခြင်းနဲ့အဲ့ရွှေကိုရလွယ်တာပြဒန်းနဲ့နှီးပဲလို့ဖြစ်တယ်။အဲ့မဲ့ပြဒန်းကအမှန်အန်ရကြီးရယ်ဒီမြစ်ချောင်းတွေထဲမှာရောက်သွားပြီးရင်ငါးနေစီရောက်နေငါးတွေကနေလူတွေဒီရောက်ပြီးတော့ဒီကလေးတွေကဆောက်တော့အုံထောက်ဆက်ပြတ်တော့မှာပဲဒီဂျပန်မှာလည်းဒီကိစ္စကျွန်တော်မီနာမာတာဒီစီဆိုတော့ပြဒါးဖြစ်တယ်အဲ့တော့ကျွန်တော်တို့ကဒါလေးကိုသေသေချာချာနဲ့လုပ်ရင်လက်ချကဲတင်တဲ့အမျိုးပေါ့လေဖြစ်သွားနိုင်တယ်မြန်မာပြည်မှာပြဒါးကိုသုံးမဲ့အစားနော်ပြဒါးပြည်ကိုတို့ကစိတ်ကြီးတယ်ဆိုရင်တို့ဆိုင်နိုက်မက်သတ်ကိုသုံးတယ်ဆိုင်နိုက်ကလည်းအန္တရာယ်ရှိတာပဲအကောင်းဆုံးကဘိုရက်ဆိုပြောကြတယ်အဲ့ဒီမဲ့ဘယ်သူမှမဆုံးကြဘူးဒါကြောင့် Forex ကိုကျွန်တော်တို့က promotion လုပ်မှာပေါ့ဟိုသူတွေသိပြီးတော့သုံးရပါလို့တိုက်တွန်းကြပါလေ
ဆရာတို့ recommend လုပ်ထားတာပဲဘယ်သူမှမသုံးကြဘူးဆရာ
ဘယ်သူမှမလုပ်ဘူးဒီဟိုလေ chemist တွေကကျွန်တော်တို့ဓာတုဗေဒပညာရှင်တွေကရွှေထုတ်တဲ့နေရာသုံးဖို့တော်တော်လေးကိုပြောကြတယ်အနည်းချင်းထုတ်တဲ့လူတွေကိုလည်းအဲ့ဒါလေးသုံးဖို့ပြောတယ်ဒီတချို့နိုင်ငံတွေကတော့ဟိုအင်ဒိုနီးရှားတွေကတော့တချို့နည်းနည်းပိုကသုံးတယ်
ရှေဘိုရက်ဆာတဘာဝပဝန်းကျင်ကိုလည်းမထိကြဘူးပေါ့နော်ဒီရွှေထုတ်တဲ့အခါမှာဟိုပဓာအထိကြတယ်ဒီဘိုရက်ဆာမထိကြဘူးဒါပေမဲ့ဘာဖြစ်လို့မတုံးကြတာပါလဲဆင်ဒီဘိုရက်ဆာပေါ့နော်လက်ချဈေးတိတ်ကြီးနေလို့ပါလားဆင
်ဘိုရက်ဆာဟိုဈေးတက်တာပါလေပဓာဆက်အများကြီးဈေးတက်တာလေသို့တော့နံပါတ်1အနေနဲ့ပြောရရင်တော့ကျွန်တော်တို့ tradition ပေါ့ရိုးရအရာတော့အကုန်လုံးကဒီပဓာကိုသုံးတဲ့အလေးထားတော်တော်ကြာလာတဲ့အတွက်ဟိုပဓာပဲသုံးတာများပါလေအဒုတိယအချက်ကတော့ဒီဘိုရက်စ်ကိုသုံးတဲ့အခါမှာကျွန်တော်တို့ဖိုထိုးရလို့တెంပရာအမြင့်ကြီးလုံနေလိုရတယ်အဲ့တော့ဒီဆင်းရဲတဲ့လူတွေဒါမှမဟုတ်ကျန်တဲ့လုံလန်းရှင်တဲ့ဒါကိုစိတ်ရှည်လက်ရှည်နဲ့သုံးဖို့သူတို့မစင်လာရဘူးသူတို့တခြားနေရာမှာဒီရွှေပျောက်သွားမှာသူတို့ဆိုးတယ်သူတို့တိတ်လည်းနားမလဲရွှေကိုအခုအရန်တိုက်လိုက်ရင်ပျောက်သွားမယ်သူဆုံးရှုံးသွားမယ်ထင်တာတကယ်တော့ရွှေကအငွေပြန်ပြောင်းဘူးမဆုံးရှုံးဘူးရနိုင်တယ်ဒီနေ့ကအကောင်းဆုံးပဲဆိုတာဟောပြည့်ရတာနဲ့တော့မသုံးကြဘူးတတိယအချက်ကတော့ဒီဘိုရက်စ်ကိုသုံးလဲဟောပါမတ်အကျိုးကျေးဇူးမရှိပါဘူးဗဒါသုံးလဲဘယ်သူမှတို့မပြောဘူးဆိုတော့နော်တဘောဘောဝကျင်ပျက်စီးတာကိုတွေ့ဖို့လဲဟောဘယ်လောက်မှမထိခိုက်ဘူးလို့ယူဆတယ်ပြင်များတယ်အဲ့တော့ဗဒါကိုသုံးနေကြဖြစ်တဲ့အတွက်တို့လဲဒါကိုအရေးယူခံရမှာမဟုတ်ဘူးဒါကြောင့်လွယ်တာပဲသုံးမယ်ဆိုတော့သုံးကြပါတယ်ကျွန်တော်တို့ဒီခြွေလုပ်တဲ့လူဆိုဗဒါကိုလက်ကတည်းကကင်တော့ပဲ။တော့ဗဒါအငွေ့ပြန်တော့တကကိုတဲ့ကိုရှူသွင်းတာတွေပါလေပါလာနိုင်ရပါတယ်။ဒါတွေကအများကြီးတော့လောလောဆယ်တော့မထိခိုက်ဘူးပဲ။နောက်ကြာလာရင်တော့ဒီဘိုက်ထမ်းကတွေးတဲ့မှာ reaction ဖြစ်ပြီးတော့ဗဒါစိတ်အများကြီးတင့်နိုင်ပါတယ်။ဒုတိယကတော့ဘာမှမဖြစ်ဘူး။သို့တော့ Boris ကိုသုံးပါဆိုရင်တော့သူ့အနေနဲ့ကျွန်တော်တို့ကတော်တော်လေးကိုတိုက်ပြီးပြပေးရမယ်။လုံးပြရမယ်။အဲ့လိုလုံးပြဖို့အချိန်နေအချိန်ခါတွေပေးမှရမယ်။အမပြည်လိုမျိုးမှာတော့ဒီဘဒူးမတော့ခွင်းဆင်းတော့ဘိုရက်စ်ကိုအဲ့လိုမျိုးလာလုပ်ပေးတယ်ရှိမှာတော့မဟုတ်ဘူး။ဒါကြောင့်ဘိုရက်စ်ကိုတိတ်သုံးကြတာမဟုတ်ဘူးကျွန်တော်ထင်ပါတယ
်။အဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာနည်းနည်းလေးပြောပြပေးပါဆရာ။လက်ချားဆိုတာဘာပါလဲဆရာ
။လက်ချားဆိုတာကျွန်တော်တို့ကအင်္ဂလိပ်လိုဘိုရက်စ်ဆိုခေါ်တာပေါ့။ဓာတုဗေဒအနေနဲ့ကတော့ sodium tetraborate လို့လည်းခေါ်တယ်။ဒါမှမဟုတ် decahydrate ကြီးဆယ်လုံးပါတဲ့အတွက်sodium tetraborate decahydrate လို့လည်းခေါ်ပါတယ်။ borax ကအရောက်အဖြူလေးတွေအဖြူဟုတ်လေးတွေကျွန်တော်တို့ဗျာဆေးဆိုင်တွေမှာဝယ်လို့ရတယ်။အဲ့ဒါကိုလက်ချားလို့ပုံမှန်တွေကခေါ်ပါတယ်။သူအတော်အဆုံးများပါတယ်။အစာအသောက်တွေမှာဆိုရင်ဒီနေ့မှာတော်တော်လေးသုံးကြတွေ့ရပါတယ
်။ဟုတ်လက်ချားအသုံးဝင်တာလေးနည်းနည်းပြောပြပေးပါဆရာ။ဘယ်နေရာတွေမှာသုံးပါလဲဆရာ
။လက်ချားအဓိကအားဖြင့်တော့ဒီမှာသုံးနေကြတာမြန်မာပြည်မှာတော့မိုဟင်္ဂါဘတ်တီခေါက်ဆွဲဘတ်တီလုပ်တဲ့နေရာမှာသုံးပါတယ်။ တရုတ်မုတ်ဒီမှာလည်းသုံးကြပါတယ်။ဆေးအနေနဲ့ကတော့ဆေးကတော့ဘရဆေးဆိုင်တွေကတော့သုံးတယ်။သူတို့တွေကတော့အများကြီးတော့သူတို့မပြောတော့ဘူး။လက်ချားက yes ပါတယ်မှာပါတယ်လို့ကျွန်တော်တို့သိရတယ်။ဒါပေမဲ့သူတို့မေးလို့တော့သိမရဘူး။ရခသမားတွေကတော့လက်ချားအများကြီးဝယ်တာကိုဒီကုန်ချမ်းနေရာတွေကိုကျွန်တော်သိရပါတယ်။
ဆိုတော့အစာတော့နဲ့ဆေးတယ်လေလားဆရာဒီဘိုရက်ဆိုဘယ်နေရာတွေမှာသုံးလို့ရပါသေးလဲဆရာ
ဘုမာပြည်ကတော့ဘိုရက်ဆိုသုံးတာအကိယသမားတွေအများဆုံးသုံးတယ်အကိယသမားတွေကသူ့ဘောဒီအကိယထိုးလိုက်တဲ့အခါမှာတလုံးလို့ကျင်တယ်ပျုံပျုံလက်လက်ရွှေရောင်ငွေရောင်ထွက်တဲ့အလုံးလေးတွေလို့ကျင်တယ်အဲ့ဒါကတော့ပေးလို့အောက်ဆိုက်တို့ပါတဲ့ပစ္စည်းတွေကိုလက်ချာချော်အနေနဲ့ဖယ်ထုတ်ရတာပါချော်အနေနဲ့ဖယ်ထုတ်တယ်ဆိုတော့သူအပူတိုက်လိုက်တယ်အဲ့ဒီသဲတွေကျန်တဲ့ outside တွေပါတဲ့ဟာပေါ့စားတွေပါရင်အကုန်လုံးကလက်ချားတွေပေါ့သူ့ဟောချော်နေဖြော်လိုက်တယ်ဖြော်လိုက်တော့ဟိုကမှာတတ်တူကဒီတိုင်းကြံတယ်တတ်တူဒီတိုင်းကြံတယ်တတ်တူကဝင်းဝင်းလက်လက်နဲ့ဒီလုံထဲမှာဆိုတော့အလုံးလေးတွေဖြစ်လာပေါ့လက်ချားကကောင်းလေဒီအလုံးလေးတွေကတော့လှလေပဲပေါ့ကျွန်တော်တို့မြန်မာတွေကတော့ဓာတ်လုံးလို့ခေါ်ကြတာဟုတ်ဆက်
ဆက်နောက်တခြားဘယ်နေရာမှာသုံးပါသေးလဲဆက
်တခြားတော့ဒီနိုင်ငံမှာသူ့ laundry မှာသုံးတယ်။မှန်တန့်ဆေးမှာသုံးတယ်။ laundry မှာသုံးရတာကတော့ဒီ laundry မှာစပ်ပြာပုံနဲ့ရေနဲ့အဝတ်နဲ့ဒီကြားထဲမှာသူတို့ပိုးကတစ်ခုနဲ့တစ်ခုထိတွေ့မှုအားကောင်းဆိုတော့ borax ကိုသုံးတယ်။ borax ကဈေးလက်ပေါ်တော့အညစ်အကြေးတွေကိုလည်းသူ့ဘော antiseptic ပေါ့ပိုးတတ်တဲ့သဘောရှိတယ်။ဒီပိုးတတ်နိုင်တဲ့အတွက်အမှန်တက်တာတော့အဆင်ပြေတဲ့ borax ကိုသုံးတယ်။
ဓာတုပညာရှင်ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်သက်တိကျမှုနည်းပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော
်။ VOA American သံကနေဒီမနေ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်။
မြန်မာနိုင်ငံကစမ်းသပ်ရိက္ခာဖူလုံမှုပြဿနာဟာဆီယနာသိမ့်ပြီးနောက်ပိုင်းလက်နက်ကိုင်ပဋိပက္ခတွေနဲ့အဓိကဆက်နွယ်နေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးဦးကျော်မိုးထွန်းကပြောပါတယ်။ဆီယနာသိမ့်မှုဆန့်ကျင်သူတွေကိုစစ်ဆင်ရေးတွေနဲ့နှိမ်နင်းတာ၊ကြေးရွာတွေမီးရှို့ဖျက်ဆီးတာ၊ဖျက်လေးပြတ်လုတာ၊အစုလိုက်ပြုံလိုက်၊အိုးမဲ့အိမ်မဲ့ဖျက်ရတာ၊နိုင်ငံတကာအကူအညီတွေမဝင်နိုင်အောင်ဟန်တားတဲ့လုပ်ရက်တွေဟာစမ်းသပ်ရိက္ခာဖူလုံမှုပြဿနာဖြစ်ရတဲ့အကြောင်းရင်းတွေဖြစ်နေကျေးဇူးပြုနေကုလသမဂ္ဂလုံခြုံရေးကောင်စီမှပြုလုပ်တဲ့နိုင်ငံတကာငြိမ်းချမ်းရေးလုံခြုံရေးနဲ့စမ်းသပ်ရိက္ခာဖူလုံရေးအစည်းအဝေးမှာပြောဆိုခဲ့တာဖြစ်ပါတယ်။ယူကရိန်းအရှေ့ပိုင်းမှာတိုက်ခိုက်မှုတွေအရှိန်မြှင့်နေတဲ့ရုရှားတပ်တွေကရော့ကက်လောင်ချာတွေလေယာဉ်တွေကိုပါသုံးပြီးဒွန်းစ်ညက်နဲ့လူဟန်စ်ဒေတာတွေကလူနေရပ်ကွက်တွေကိုပစ်ခတ်တိုက်ခိုက်နေတဲ့အတွက်အိမ်မီးလောင်တာတွေအရက်သားတေဆုံးမှုတွေတိုးလာနေတယ်လို့ယူကရိန်းအရက်ဖက်နဲ့စစ်ဖက်အရာရှိတွေကပြောပါတယ်။9ရက်ကျအာရှခီးထွက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့စနေနေ့မှာတောင်ကိုရီးယားနိုင်ငံဆိုးမြိုတော်ကအမျိုးသားဂူဘိတ်မန်ကိုတွားပြီးကိုရီးယားစစ်ပွဲတွင်ကြာဆုံးသွားသူတွေအတွက်ဂုဏ်ပြုပန်းခွေချအခမ်းအနားတက်ရောက်မှာဖြစ်ပါတယ်။ဆိုးမြိုတော်မှာပဲတောင်ကိုရီးယားသမ္မတသက်ယွန်ဆောက်ယူနဲ့တွေ့ဆုံမှာပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအာရှခီးစဉ်ဖြစ်နေတောင်ကိုရီးယားနဲ့ဂျပန်ကိုတွားရောက်နေချိန်မှာပဲအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ထဲမှာတရုတ်ကစီးလေ့ကျင့်မှုလှုပ်ဆောင်လိုက်ပါတယ်။
တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးတာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အတန်လွင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျင်မီကော့ခ်နဲ့ဇူဘဲအတာရဲ့တို့ဖြစ်ကြပါတယ်ဒီမနေ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ19တို့အပြင် VOA Facebook စာမျက်နှာကပါရုပ်တံနဲ့အတူဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်တောတာရှင်များနဲ့မြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးကြပါစေ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.